Welcome to the Voice of America in Burmese.
မင်္ဂလာညဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်ဧပြီလ1ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းမီတာ 19.532 နဲ့လိုင်းလ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီညဘက်သတင်းတွေကိုမမြသတင်းအောင်နဲ့တူတင်ပြပေးသွားမှာပါအမေရိကန်နဲ့တောင်ကိုရီးယားပူးတဲ့စီးရီးလက်ချက်မှုတွေဒီကနေ့တင်းငွေနေမှာစတင်လိုက်ပါတယ်ဒီနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအစိုးရတာဝန်ထမ်းဆောင်မှုနှစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့ဒီကနေ့မှာမင်္ဂလာပြောကြားခဲ့ပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအရာဝတီတိုင်းမြောင်းများမြို့နယ်ကမြေကူးကျိုးတရာတစင်းဟာမြေသေးကိုပြတ်ကျပြီးပျက်စီးသွားပါတယ
်။ဒုက္ခလို့ရအကျန်ဆက်သွားတာကိုသိလိုက်တယ်။သိလိုက်တဲ့အခါမှာဒီသာပါတယ်ဆိုဒီသာလည်းဖြစ်တယ်။နောက်တော့မင်းကလည်းအကျန်ဆက်ဆိုင်ဒီကိစ္စကိုသုံးလို့ရတယ်ဘယ်လိုမျိုးလဲသိရတယ်။
တရာဘုံဖြတ်သွားတဲ့ကုန်ကားတစင်းရေထဲပြုတ်ကျပြီးလူသေဆုံးမှုရှိတာနဲ့ပတ်သက်လို့အရာဝတီတိုင်းရဲ့လမ်းမဆက်သွယ်ရေးသောလို့ရေဝင်ကြီးနဲ့ဆက်သွယ်မိမြန်ထားတာကိုသတင်းနဲ့ပြီးမှနားဆင်ရပါမယ်။အဲ့ဒီအကြောင်းနဲ့တူမြန်မာရေးရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားဆန်းများသတင်းတွေကိုလည်းတင်ဆက်အောင်မှာပါ။အခုတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မှန်းမြသတင်းအောင်တို့ကပြောပြပေးပါအောင်ဗျာ
။အမေရိကန်နဲ့တောင်ကိုရီးယားပူးတဲ့စီးရီးလက်ချက်မှုဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။ Fuel Egan နဲ့ Key Resolve စစ်စင်ရေးတွေကိုမလလောက်မှစတင်လို့ရှိပေမဲ့ဒီနှစ်မှာတော့တောင်ကိုရီးယားမှာဆောင်းရာသီအိုလံပစ်ပြိုင်ပွဲကျင်းပနေတာကြောင့်ရောမြောက်နယ်တောင်ကိုရီးယားကြားဆွေးနွေးမှုတွေစတင်နိုင်တဲ့အခြေအနေမျိုးပေါ်ပေါက်လာအောင်ဆောင်ရွက်နေရတာကြောင့်မှတလောက်လောက်ကြံ့ကြအပြီးမှဒီကနေ့မှစတင်နိုင်တာပါကြီးရီလေနဲ့အထူးတပ်ဖွဲ့တွေပါဝင်တဲ့ Fuel Egan စီးရီးလက်ချက်မှုတလောက်လောက်ကြာမြင့်မှဖြစ်ပြီးဧပြီလလယ်ပိုင်းမှာတော့နှစ်ပတ်ကြာ Key Resolve စီးရီးလက်ချက်မှုစတင်မှာပါဒီစီးရီးလက်ချက်မှုမှာအမေရိကန်တပ်ဖွဲ့ဝင်23,900နဲ့ကိုရီးယားတပ်ဖွဲ့ဝင်3,000လောက်ပါဝင်မယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရကမတ်လတွင်ပြောကြားထားပါတယ်။အရင်နှစ်တွေကအတိုင်းပဲစီးရီးလက်ချက်သွားတာပါလို့လဲတောင်ကိုရီးယားစစ်ဖက်အရာရှိတွေကပြောပါတယ်။အခုလိုအမေရိကန်နဲ့တောင်ကိုရီးယားစီးရီးလက်ချက်မှုဟာကျူးကျော်သိမ်းပိုက်ဖို့ဖြစ်တယ်လို့ပြောလို့ရှိတဲ့မြောက်ကိုရီးယားကတော့အခုစစ်စင်ရေးနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုတာမျိုးမရှိသေးပါဘူး။မတ်လတွင်ကတော့ပြောင်းရွှေ့ကိုရောက်ရှိလာတဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုအခုလိုစီးရီးလက်ချက်မှုတွေနဲ့ပတ်သက်လို့နားလည်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောခဲ့တယ်လို့ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တောင်ကိုရီးယားမျိုးသားလူမျိုးရေးအကြီးအကဲချုံအီယွမ်ကပြောပါတယ်နေ့တော်ကြကြအတွင်းလာမယ့်ဧပြီလ29ရက်နေ့မှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအကြီးအကဲတွေမတွေ့ဆုံခင်တလောက်အကြာမှာအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေအခုလိုစီးရီးလက်ချက်နားလည်ဖြစ်ပါတယ်ခင်ဗျာ
အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသနေဆက်တလျှောက်မှာဆန္ဒပြနေတဲ့ထောင်နဲ့ချီတဲ့ပါလက်စတိုင်းတွေကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကကြီးစံအစ်စ်တွေတုံးပြီးပြစ်ခတ်နှိမ်နင်းခဲ့ရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အဆိုပြုချက်ကိုအမေရိကန်ပြည်အောင်စုကကန့်ကွက်ခဲ့ကြောင်းလုံခြုံရေးကောင်စီတန်တမန်တဦးကိုကိုးကားပြီးပြင်သစ်သတင်းဌာနကပြောပါရယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်နဲ့ဥရောပသမ္မတအကြီးအကဲဖက်ဒရီကာမိုဟီရီနီတို့ကတော့အစ္စရေးတွေရဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်။အစ္စရေးဘက်ကပြစ်ခတ်မှုကြောင့်တောက်ကြနေကပါလက်စတိုင်း15ရောက်ထက်မနည်းသေဆုံးပြီး950ကျော်ဟာကြီးစံအစ်စ်တွေထိမှန်ခဲ့တယ်လို့လည်းပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်။ပါလက်စတိုင်းတွေပေါ်ပြင်းပြင်းထန်ထန်တုံ့ပြန်နိုင်ခဲ့ပြီးမိမိအချုပ်ချာအာဏာနဲ့ပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်နိုင်ခဲ့တဲ့အတွက်အစ္စရေးစစ်တပ်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်နီယာဟုကဂုဏ်ပြုကြောင်းပြောဆိုခဲ့ပါတယ်။စနေနေ့ညကထုတ်ပြန်တဲ့အစ္စရေးတပ်ဖွဲ့ရဲ့ကြေညာချက်ထဲမှာတော့ဟားမတ်စ်နဲ့အခြားအကြမ်းဖက်အဖွဲ့တွေရဲ့ဆက်နွယ်တဲ့ပါလက်စတိုင်း10ဦးအကြမ်းဖက်တိုက်ခိုက်ကြစဉ်မှာသူတို့တေဆုံးသွားတယ်လို့ဖော်ပြထားပါတယ်။
စီးရီးနိုင်ငံမြောက်ပိုင်းကမန်ဘတ်မြို့ပေါက်ကွဲမှုကြောင့်တောက်ကြနေကတည်ဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်ဟာတက်ကစ်ပြည်နယ်အော့စတင်မြို့ကအသက်36နှစ်အရွယ်ဂျိုနသန်ဒန်ဘာဖြစ်တယ်လို့ပင်နဂွန်စစ်ဌာနချုပ်ကစနေနေ့မှာအတည်ပြုပြောကြားပါရယ်လမ်းဘေးထောင်ပုံးတလုံးခြားတော်ရင်းညပိုင်းကပေါက်ကွဲခဲ့ရမှာဗြိတိန်တပ်ဖွဲ့ဝင်တဦးလည်းတည်ဆုံးပြီးအခြားတပ်သား5ဦးလည်းဒဏ်ရာရသွားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကလည်းဒီတိုက်ဆုံမှုကိုအတည်ပြုပါရယ်အဲဒီတိုက်ခိုက်မှုဖြစ်ပွားတဲ့အချိန်မှာအမေရိကန်တပ်ဖွဲ့နဲ့အတူဗြိတိန်တပ်သားလည်းထက်ချက်မကွာတိုက်ပွဲဝင်ခဲ့တဲ့အကြောင်းညွန်ပေါင်းတပ်ဖွဲ့တွေက IS ချမ်းဖတ်အုပ်စုတွေအပေါ်နှိမ်နင်းတိုက်ခိုက်နေတာဖြစ်ကြောင်းပြည်ထောင်ကာကွယ်ရေးဌာနပြောခွင့်ရကဆိုပါရယ် IS အကြမ်းဖက်အုပ်စုတို့အခိုင်အမာခြေကုပ်ယူထားဘူးတဲ့ Manbij မြို့ကိုအမေရိကန်တပ်တွေကထိ ंछ ုထားတာဖြစ်ပြီးမကြာခင်ကာလမှာအမေရိကန်တပ်တွေကိုပြန်ရုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုပြီးနောက်တည့်ရက်မှာပဲ Manbij မြို့အနီးမှာအခုလိုတိုက်ခိုက်မှုဖြစ်ပွားတာပါခင်ဗျာ
ယေရှုခရစ်တော်ရှင်ပြန်ထမြောက်ရာတနင်္ဂနွေနေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေယုံကြည်တဲ့ Easter Sunday နေ့မှာတကဘာလုံးကခရစ်ယာန်တွေကအထိမ်းအမှတ်ပွဲတွေဆင်နွှဲကြပါတယ်လူထောင်ပေါင်းများစွာဟာပုပ်ယဟန်မင်းကြီး Francis ရဲ့ Easter နှုတ်ခွန်းဆက်စကားကိုနားထောင်ဖို့ Saint Peter ယဉ်ပြင်မှာဆုဝေးခဲ့ကြပါတယ်။ပုပ်ယဟန်မင်းကြီးကရှေ့လေပိုင်းဒေသပြန်လည်တည်မြဲရေးစီးပွားမှာရက်စက်စွာတပ်ဖြတ်မှုတွေအဆုံးသတ်ရေးနဲ့ကိုရီးယားကျွန်းဆွယ်အရေးတင်းမာမှုတွေလျှော့ချနိုင်ပြီးပြည်လည်ငြိမ်းချမ်းစေဖို့တောင်းဆုပြုခဲ့ပါတယ်။ခရစ်ယာန်ဘာသာဝင်တွေကခရစ်တော်ကားစဉ်တင်ခံရတဲ့နေ့ Good Friday နေ့အပြီး3ရက်ဟာ303ရက်တာလွန်မြောက်ပြီးတဲ့နေ့မှာသခင်ယေရှုတပန်ရှင်ပြန်ထမြောက်လာတဲ့နေ့ဖြစ် Easter Sunday ကိုသတ်မှတ်ပြီးအထိမ်းအမှတ်တွေကိုကျင်းပကြတာဖြစ်ပါတယ်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်တနင်္ဂနွေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ညနေပါရခင်ဗျာအချိန်တို့ရတရပတ်တပတ်အတွင်းသမရတစ်ကိုရွေးချယ်နိုင်တာဟာနိုင်ငံရဲ့ရွေးချယ်တည်ငြိမ်မှုကိုပြသတာဖြစ်ပြီးအဲ့ဒီအတွက်ပူးပေါင်းဆောင်ရွက်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေလွတ်တော်ဝန်ထမ်းတွေနဲ့အစိုးရဝန်ထမ်းတွေကိုကျေးဇူးတင်တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကပြောလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အဖြစ်အစိုးရတာဝန်ထမ်းဆောင်မှုနှစ်နှစ်ပြည့်အထိမ်းအမှတ်အစိုးရမီဒီယာတွေမှာတောင်းဆန်းစုကြည်ရဲ့မိန့်ခွန်းကိုထုတ်လွှင့်တာဖြစ်ပြီးနိုင်ငံရေးပြောင်းလဲတွေကိုပြည်သူတွေကိုမထိခိုက်စေဘဲချော်ချော်မွေ့မွေ့ဆောင်ရွက်သွားနိုင်ဖို့အဓိကဖြစ်တယ်လို့တောင်းဆန်းစုကြည်ကပြောခဲ့ပါတယ်သမရတဲ့ဦးဝင်းမြင့်ဟာ NLD ပါတီစကားရေကပါတီဝင်ဖြစ်ပါဝင်ခဲ့ပြီးတောင်းအကြီးအသေးအနေနဲ့မရေးတောင်းထမ်းခဲ့သူဖြစ်တယ်လို့လည်းပြောပါရယ်ယာရုကနေနားယူသွားတဲ့သမရဦးထင်ကျော်ကိုလည်းကျေးဇူးတင်တဲ့ကြောင်းပြောပါရယ်နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေကိုကိန်းဂဏန်းတွေနဲ့တကွဖော်ပြဖို့သက်ဆိုင်ရာဝန်ကြီးဌာနအားလုံးကိုသူ့အနေနဲ့ညွှန်ကြားထားပြီးဒီကိန်းဂဏန်းတွေဟာပြည်သူလူထုကိုဘလောက်အကျိုးသက်ရောက်မှုရှိတယ်လဲဆိုတာပိုပြီးတော့စမ်းသပ်ရမှာဖြစ်တယ်လို့လည်းပြောသွားပါရယ်တိုင်းပြည်ရဲ့ရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေကိုလည်းစူပေါင်းအင်အားအလေးထားပြီးတော့ဆောင်ရွက်သွားမယ်အကြောင်းနဲ့အစုအဖွဲ့စိတ်ဒီဂိုင်းကနာစိတ်တွေဖယ်ရှားဖို့ကိုလည်းတိုက်တွန်းခဲ့ပါရယ်ဒေါန်ဆန်းစုကြည်ဟာ2008ခုနှစ်ဖွဲ့စည်းပုံအရနိုင်ငံတော်သမ္မတတာဝန်ယူလို့မရတဲ့အခြေအနေဖြစ်တာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာတုကိုလွန်ခဲ့တဲ့နှစ်နှစ်ကပြည်အောင်စုလွတ်တော်မှာမဲခွဲပြီးတော့ရယူခဲ့ပါရယ်တမရကိုစလေတွေကတော့နိုင်ငံတော်အတိုင်ပင်ခံယာတုကိုဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးအဲ့ဒီတုန်းကကန့်ကွက်ခဲ့ကြပါရယ်အစိုးရအဖွဲ့မှနိုင်ငံရေးဝန်ကြီးတာဝန်ယူထားတဲ့ဒေါန်ဆန်းစုကြည်ဟာပြည်တော်စုအင်္ဂါချိန်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့နိုင်ငံတော်ရဲ့ဒုတိယအကြီးအကဲနေရာမှာရှိနေပါတယ်ခင်ဗျာ
။ဆက်ပြီးသုံးမရတော့တဲ့တရုတ်အာဃာတစခန်းတစ်ခုဒီသတင်းပတ်ကုန်ပိုင်းမှာကဘာမျိုးစီကိုပြန်ကြလာမယ့်အခြေအနေကိုအာဃာတသိပ္ပံပညာရှင်တွေစောင့်ကြည့်နေကြပါတယ်။ဒီအာဃာတယင်ဟာ10နှစ်တာကာလအတွင်းကဘာလေတုတွေကိုပြန်ဝင်လာမယ့်အကြီးမားဆုံးသောလူတွေဖန်တီးထားတဲ့ပစ္စည်းဖြစ်ပါတယ်။တီယန်ဂွန်ဝမ်အာဂါတစခန်းဟာတနင်္ဂနွေနေ့မှာကမ္ဘာမြေပေါ်ကိုပြန်ကျလာွယ်ရှိတယ်လို့ဥရောပအာဂါတအေဂျင်စီအာဂါတအပြည့်အစည်းများဆိုင်ရာယုံအကြီးအကဲဟိုဂါခရက်ကပြောပါရယ်ကမ္ဘာပေါ်ကဘယ်နေရာကိုအဲ့ဒီအာဂါတစခန်းပြန်ကျလာမယ်ဆိုတာအခုချိန်ထိမသိသေးပေမဲ့ကဲန်းကျလာတဲ့အခါလူတွေထိခိုက်ဒဏ်ရာရမယ်အလားအလာကတော့တိတ်ကိုနဲပါတယ်လို့ခရက်ကဆိုပါရယ်တရုတ်ရဲ့ပထမဆုံးအာဂါတဓာတ်ခွဲခန်းဖြစ်တဲ့ Tiangong 1 ဒါမှမဟုတ် Heavenly Palace 1ကို2012ခုနှစ်ကလွှတ်တင်ခဲ့တာပါတခြားတရုတ်အာဂါတယင်တွေနဲ့ချိတ်ဆက်ဆင်းသက်နိုင်စွမ်းကိုစမ်းသပ်ဖို့နဲ့2023ခုနှစ်အရောက်မှာပိုကြီးမားပြီးအမြဲတမ်းအသုံးပြုသွားနိုင်မဲ့အာဂါတစခန်းတစ်ခုတည်ဆောက်ရေးဖြစ်နိုင်ခြေတွေကိုစူးစမ်းလေ့လာဖို့လွှတ်တင်ခဲ့တာပါတရုတ်အာဂါတယင်မှုတွေဟာရှန်ဇိုအာဂါတယင်နဲ့အဲဒီအာဂါတစခန်းကိုအကြိမ်များစွာတွားရောက်ခဲ့ဘူးပါတယ်ပထမစီဇန်ထားတာကကဘာပတ်လမ်းကြောင်းကနေထိန်းချုပ်ခွာထုတ်ပြီးတော့ပစိဖိတ်သမုဒ္ဒရာတွေကိုကြာအောင်လှုပ်ဖို့ပါဒါပေမဲ့2016ခုနှစ်စက်တင်ဘာလမှာတရုတ်အာဂါတအေဂျင်စီကအာဂါတစခန်းနဲ့အဆက်အသွယ်ပြတ်သွားပြီလို့ကြေညာခဲ့ပါတယ်
အမေရိကန်ရဲ့ပြည်နယ်နဲ့ပေးလိုက်တဲ့ရုရှားတန်မန်နေဒီကနေ့မော်စကိုနူကိုဗိုနိုင်ငံတကာလေဆိပ်ကိုပြန်လည်ရောက်ရှိသွားပါတယ်။လေယာဉ်နှစင်းနဲ့ရောက်ရှိလာတဲ့တန်မန်နေဟာစနေနေ့ညကအမေရိကန်ပြည်ထောင်စုကထွက်ခွာလာတာလို့ရုရှားတက်စ်သတင်းဌာနကပြောပါတယ်။ဗြိတိန်နိုင်ငံကရုရှားထောက်လှမ်းရေးဟောင်းတဲ့သူသမီးတို့ကို ရုရှားကအာယုံကြောထိခိုက်စေတဲ့အစိမ့်နဲ့တိုက်ခိုက်တဲ့ဆွဆွဲအပြီးရုရှားနဲ့အနောက်အစုအကြားဆက်ဆံရေးတင်းမာလာခဲ့ပြီးဗြိတိန်အမေရိကန်ပါဝင်နိုင်ငံတော်များကရုရှားတန်တမန်တွေကိုပြင်းထန်တံပေးခဲ့ပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကကောက်ဆက်ဝင်ရုံးကိုလည်းအမေရိကန်ကပိတ်ပစ်ပါတယ်အခုခါမှာနိုင်ငံပေါင်း2000လောက်ကနေရုရှားတန်တမန်150လောက်ကိုပြင်းထန်ပေးခဲ့တယ်လို့ရုရှားကလည်းလက်တုံပြန်ပြီးအဲ့ဒီနိုင်ငံတွေကတန်တမန်150လောက်ကိုပြင်းထန်ပေးခဲ့ပါတယ်မလ၄ရက်နေ့ကဗြိတိန်နိုင်ငံဆလစ်ပါရီမြို့ကအစိမ့်နဲ့လုံခြုံတိုက်ခိုက်မှုနောက်ကွယ်မှာရုရှားပါဝင်တယ်လို့ဗြိတိန်ကအခိုင်အမာဆွဆဲထားပြီးရုရှားကတော့ဒီဆွဆဲချက်အပေါ်ညှင်းဆုပ်ထားပါတယ်ခင်ဗျာ
အာဖရိကဆီယာလီယွန်နိုင်ငံမှာစနေနေ့ကသမရရေးကောက်ပွဲထပ်မံမဲပေးရွေးချယ်တဲ့ရလက်မဲရေးတွက်ကိုရေးတွက်နေစေဖြစ်ပါတယ်။မဲရေးတွက်တူညီနေလို့ထပ်မံမဲပေးရွေးချယ်ရမှာလက်ရှိပြည်သူ့ကွန်ဂရက်ပါတီကသမရလောင်းဒေါက်တာဆာမူရာမက်သျူးဝီလ်ဆန်ကာမာရာနဲ့ဆီယာလီယွန်ပြည်သူ့ပါတီသမရလောင်းဂျူလီယပ်မာဒါဘိုင်ယိုတို့နှစ်ဦးကနေမဲဆန္ဒရှင်တွေကထပ်မံမဲပေးရွေးချယ်ခဲ့ကြပါတယ်။အတိုက်ခံပါတီသမရလောင်းဘိုင်ယိုဟာ2012ခုနှစ်ကလက်ရှိသမရကိုရိုမာအပေါ်ရှုံးနိမ့်ခဲ့ပြီးနောက်အခုဒုတိယအကြိမ်ရွေးကောက်ပွဲပါဝင်ရှင်ပြိုင်တာဖြစ်ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကူအောင်နဲ့မန်းမြသတင်းအောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရောတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးမြစ်ကူးတရာကျိုးကျသွားတဲ့အကြောင်းကိုတင်ပြခြင်းပါတယ်အရာဝတီတိုင်းဒေသကြီးမြောင်းမြမြကူကျိုးတရာဟာ AP တရက်နေ့အာယုံဥတနိုင်ကျော်အချိန်မှာမြစ်တွင်းကိုပြတ်ကျသွားတာကြောင့်ကုန်ကားတစ်စင်းရေထဲပြုတ်ကျပြီးလူနှစ်ဦးပျောက်ဆုံးခဲ့ရမှာအခုထိတော့တဦးရဲ့ရေအလောင်းကိုညနေပိုင်းကရှာဖွေတွေ့ရှိခဲ့ပါတယ်မြကူတရာပစ္စည်းမှုကြောင့်လမ်းမဆက်သွေးရေးယာယီပြတ်တောက်သွားပြီးမဲ့မနက်ဖြန်မှာတော့ဇက်မော်တော်ယင်၃စင်းနဲ့လမ်းပန်းဆက်သွေးရေးပြန်ဆနိုင်မယ်လို့မျှော်လင့်ကြောင်းအရာဝတီတိုင်းဆက်လို့ရည်နဲ့လမ်းမဆက်သွေးရေးဝန်ကြီးဦးဝင်းထေက VOA ကိုပြောပါတယ်ကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ်
။ညနေ9:45လောက်မှာတယောက်ပြန်သေးပြီ။ဟောကမြို့နယ်ကောက်အောင်သေးတယ်။မောင်းလိုက်ပြီပေါ့နော်ဒရိုင်ဘာ။အဲသူရဲ့ဓာတ်ပုံကြီးတွေ့ပြီသေးကိုပြလိုက်ပြီ။တော့ပြောက်ကတော့တက်ချာမယ်။အဲ့
တော့ဒရာပြတ်ကျတဲ့အချိန်မှာအဲ့အချိန်မှာကားတစ်စင်းပဲရှိရတဲ့ဘောပေါ့။
ဟုတ်တယ်ကားတစ်စင်းပဲရှိလို့ဆိုတော့အဲ့ဒါကဘယ်လိုကွန်ဖိုင်လုပ်လို့ရလဲဆိုတော့ဒေကျနေပြီးအဲ့ကားတက်သွားတာကိုသူကြည့်လိုက်တယ်။ကြည့်လိုက်တဲ့အခါမှာဒီကားပါတယ်ဒီကြောက်ဖြစ်တယ်နောက်တော့မင်းကလည်းအဲ့ကျစက်ဆိုင်ဒီဆိုတော့စက်ဆိုင်သုံးလုံးကလည်းဘောလုံးမျောနေတာသိရတယ
်တကားကပြတ်ကျတဲ့အချိန်ကမနေ့ပိုင်းလားလား
မနေ့ကနာရေးစက်က
အခုကနဦးတွေ့ရှိချက်အရဘာကြောင့်တကားအခုလိုပြတ်ကျတယ်လို့သိရလဲခင်ဗျာ
တကားရေးတဲ့ဆောက်ကလေးကဖွင့်လာပါတော့တတန်းတော့20မိနစ်လေးရှိပြီတကားကကျေးတရာမျိုးကတိုင်သေးတယ်ဟာအဲဟိုဟောပေါ့မီလီမီတာ100ကျော်လောက်ရှိနိုင်နေနေတာပေါ့အဲ့တော့အဲ့ဒါတိတ်ပြီးတော့ကုလကျင်းကမကောင်းတော့ဒီမှာဒရာအတိတ်ကလေးဆောက်လိုက်တယ်။ဒရာအတိတ်ကလေးဆောက်တဲ့အပွက်တွေရလို့ပြီးတော့ဟိုဒရာလေးကျတော့ဆစ်ဆေးနေတာပေါ့။ဒီဒရာအဟောင်းဆစ်ဆေးနေတာပေါ့။ဟိုတကယ်တော့ဆယ်လားလောက်တည်းကဆစ်ဆေးပြီးနေတဲ့ဒရာအဟောင်းကသူကအပေါ်အပြေညင်ရတဲ့ဟာတွေအားလုံးဆစ်ဆေးပြီးတာပေါ့။အခုကဒီဒရာရဲ့ဒရာဟိုဘက်စိတ်ဒီဘက်စိတ်ကမှပုံကြီးတုံးကြီးပေါ့။အဲတုံးတုံးကြီးကိုဆိုင်ရတဲ့ကြည့်ရအဲ့ဒီမှာထိတ်ရတာပေါ့ထိတ်ရတဲ့ကြက်ကမှဒီထိတ်ရတဲ့ကြည့်ရတာပါဒီကောင်ကိုယ်လေးကြီးအသေးလောင်းလိုက်တာပေါ့နော်လောင်းလိုက်တော့အဲ့ဒီအဲထဲမှာညာအကျိုးလေးတွေကကျိုးတွေကကျိုးလေးကျိုးတွေဖုံးထားတာပေါ့ကျိုးလုံးပေါ့ကျိုးလုံးကမစစ်နိုင်ရဲ့ဘူးအခုပြက်ကလည်းအဲ့ဒီအကျိုးလေးကလည်းကျိုးလေးသားလေးကလည်းကျက်ဆက်တယ်လေတွေ့ရတယ
်ဒီမျောမြတ်တရားအခုပြက်စီးသွားတော့တိမ်ပို့ဆောင်ရေးတွေနောက်လက်မဆက်တွေကြီးတော့ခက်သွားမဲ့သဘောရှိရောရှိလားအခုအနေထား
အဲ့ဆက်ပါလို့ဒီကိစ္စဆက်ပါပါဒီမနေ့ပဲဒါကြောင့်လည်းကျွန်တော်တို့ကလည်းတော့အတော်အတွင်းလည်းဇက်တဲ့ဆက်စိလို့တိုင်အောင်လို့ကြိုးစားနေပါတယ်ဆက်စိကိုလည်းအများဆုံးလုပ်နေတယ်ကျွန်တော်စဉ်းစားတာတော့ဘယ်နဲ့ပြန်ဘယ်နဲ့ဆိုတော့အကုန်ဆုံးပါပြီ
အခုဒီဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်လို့တရားဝင်စုံစမ်းစစ်ဆေးမှုတွေအရေးယူမှုတွေလုပ်ဖို့ရောရှိပါလားခင်ဗျအ
ဲ့တော့ကျွန်တော်တို့ဒီယာနဲ့ပတ်သက်ပြီးတော့ဆောက်လေးဒူးညီကိုယ်တိုင်ရောက်နေပါတယ်ဒီမှာလေဆောက်လေးဒူးညီကိုယ်တိုင်ရောက်ပြီးတဲ့အခါမှာဒီကိစ္စနဲ့ပတ်သက်ပြီးတော့အကုန်လုံးကိုစစ်တဲ့သွားတဲ့ဟာကြီးသူစစ်ဆောင်ရနေရတယ်ကျွန်တော်ကတော့အားလုံးဝိုင်းဟောပတ်မှုကြည့်ပြီးတော့
ကိုဦးထေကျေးဇူးပဲဒီလောက်ဆိုရပါပြီ
ကိုသားညွန့်ဦးဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာအခုတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်မြမနိုင်ငံရဲ့လက်ရှိပညာရေးစနစ်မှာအားနည်းချက်တွေရှိနေတာကြောင့်ပြည်ပထွက်ပညာသင်သွားလိုကြတဲ့မြမကျောင်းသားတွေအများပြားရှိကြသလိုပြည်တွင်းလိုအပ်ချက်အရပုဂ္ဂလိကစာသင်ကျောင်းတွေလည်းအများပြားပေါ်ထွက်လာပါတယ်ပုဂ္ဂလိကကျောင်းတွေဟာကုန်ကျစရိတ်များပြီးအခြေခံလူတန်းစားတွေမတက်နိုင်တဲ့အတွက်ငွေကြေးမတက်နိုင်တဲ့ကျောင်းသားမိသားစုတွေအတွက်အခကျင်းငွေမယူပဲတင်ကြားပေးနေတဲ့ NGO နဲ့ပရဟိတစာသင်ကျောင်းတွေလည်းရှိပါတယ်။အဲ့ဒီတည်းအားမှာဒီပရဟိတကျောင်းတစ်ခုဖြစ်တဲ့တပြေးပညာရေးဖောင်ဒေးရှင်းအကြောင်းကိုကိုဇော်ဝင်းလှိုင်တင်ပြပါမယ
်။မနက်ကမှမရနိုင်တဲ့နိုင်ငံတကာအဆင့်မီပညာရေးစနစ်တွေအတိုင်းတင်ကြားခွင့်ရမယ်ဆိုတဲ့စံပုတ်နဲ့ပြည်တွင်းလိုအပ်ချက်အရမြန်မာနိုင်ငံမှာလာဖွင့်ကြတဲ့နိုင်ငံတကာကစာသင်ကျောင်းတွေရန်ကုန်နဲ့တခြားမြို့ကြီးတွေမှာအများအပြားရှိနေသလိုတခြားမြို့တိုင်းငယ်တိုင်းမှာလည်းမူလတန်းကနေအထက်တန်းအထိစာသင်ဝိုင်းတွေဖွင့်ပြီးအစိုးရအကြောင်းတွေကလုံမပေးနိုင်တဲ့ကျောင်းသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနေကြပါတယ်နိုင်ငံတကာကလာဖွင့်ကြတဲ့ကျောင်းတွေဟာတာမန်အောက်ခြေလူတန်းစားတွေမတက်နိုင်တဲ့ငွေကြေးပမာဏပေးရတဲ့ကျောင်းတွေဖြစ်ပါတယ်တစ်ဖက်မှာပြည်တွင်းကဖွင့်တဲ့ပုဂ္ဂလိကကျောင်းတွေနဲ့နေဆောင်ကစာသင်ဝိုင်းတွေရဲ့အခကျင်းငွေဟာလည်းတော်ရုံဝင်ငွေကောင်းတဲ့မိသားစုတွေအတွက်အခက်အခဲရှိစေနိုင်တဲ့ပမာဏမျိုးဖြစ်ပါတယ်အဲ့ဒီလိုပုဂ္ဂလိကကျောင်းအသီးသီးမှာမတက်နိုင်ကြတဲ့ဆင်းရဲနွမ်းပါတဲ့မိသားစုတွေကိုဖြည့်ဆည်းပေးနေတာကတော့ NGO နဲ့ပရဟိတအဖွဲ့အစည်းတွေကတည်ထောင်ထားတဲ့အခမဲ့စာသင်ကျောင်းတွေဖြစ်ပါတယ်တပြေးပညာရေးဖောင်ဒေးရှင်းဟာအခြေခံပညာစာမှုပွဲအောင်ပြုသူတွေကိုရွေးချယ်ပြီး Community Leadership in Social Studies ဆိုတဲ့ခေါင်းစဉ်နဲ့မိမိတို့အရာဒေသမှာရှိတဲ့လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်မှုတွေမှာဥဆောင်နေတဲ့သူတွေဖြစ်လာရေးမတူကွဲပြားခြားနားတဲ့လူမျိုးစုတွေအကြားလက်တွဲဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်တဲ့လူမှုရေးသိပ္ပံဘာသာရပ်တွေကိုမျိုးဆက်သစ်လူငယ်တွေကိုတင်ကြားပို့ချပေးနေတဲ့အခမဲ့ပညာရေးဌာနတစ်ခုဖြစ်ပါတယ်။တပည့်ပညာရေးဖောင်ဒေးရှင်းစတင်ပေါ်ပေါက်လာပုံအကြောင်းကိုတော့လက်ရှိတပည့်ပညာရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာစောမျိုးမင်းသူကအခုလိုရှင်းပြပါတယ်
။ဒီတပည့်ပညာရေးဖောင်ဒေးရှင်းကိုတည်ထောင်တာကတော့နှစ်ပေါင်း20လောက်ရှိခဲ့ပြီ။ဒီပထောင်ခွဲရတဲ့ရည်ရွယ်ချက်ကတော့အခုတည်းကမပြောင်းသေးဘူးပေါ့နော်။အဲ့ဒါကတော့ဘာလဲဆိုတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးမှာပညာရေးကဏ္ဍနေပြီးတော့တခန့်တခန့်နာပေါ့နော်ပညာရေးကဏ္ဍတခန့်တခန့်နာနေနဲ့ပါဝင်နိုင်ပြီးတော့မြန်မာနိုင်ငံသားတွေကိုအဲဒီလိုအသိပညာအတတ်ပညာဖွံ့ဖြိုးတိုးတက်ဖို့လမ်းကြောင်းတွေတည်ထွင်ဖန်တီးပေးနိုင်ဖို့အတွက်အဲပြီးတော့အဲတခြားကျောင်းတွေတခြားပညာသင်အခွင့်အလမ်းတွေရရှိဖို့အတွက်ကိုပါဒီပညာရေးဖောင်ဒေးရှင်းကတဆင့်လှုပ်ပေးဖို့ဆိုပြီးတော့အဲကျွန်တော်စကားကြတာပဲ
တပြေပညာရေးဖောင်ဒေးရှင်းမှာတင်ကြားခွင့်ရဖို့နှစ်စဉ်လာလျှောက်ကြတဲ့ကျောင်းသားဥယေ300ကျော်တဲ့ကလက်ခံမဲ့ကျောင်းသား60ကိုအကြီးအချင်းစစ်စာမွေးပွဲတွေဖြေဆိုခန်းပြီးတဲ့နောက်ဒီချိန်မှာအယောက်20နှုန်းနဲ့တနည်းမှာ3ကျင်ခွဲပြီးလက်ခံနေတာပါရွေးချယ်ခံရတဲ့ကျောင်းသူကျောင်းသားအများစုဟာမြန်မာနိုင်ငံအနှံ့ပြားဝေးလံခေါင်ပြားတဲ့ဒေသတွေကဖြစ်ပြီးမြန်မာလူမျိုးတွေပါဝင်ပေမဲ့လည်းတိုင်းဒေသလူမျိုးစုတွေကများတယ်လို့ဆိုပါတယ်လျှောက်ထားလိုတဲ့ကျောင်းသားတွေဟာအနည်းဆုံးအသက်18နှစ်ပြည့်ပြီးသူဖြစ်ရမယ့်အပြင်မိမိရဲ့ရောက်ရွာဒေသဖွံ့ဖြိုးတိုးတက်ရေးအတွက်လောက်ကိုင်းလိုတဲ့ဥဆောင်လိုတဲ့အခြေခံစိတ်ထားရှိဖို့လိုအပ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ပညာသင်ကြားခွင့်ရတဲ့အနေနဲ့အရရကကျောင်းသားတွေအနေနဲ့ရန်ကုန်မြို့ကတပြေပညာရေးဖောင်ဒေးရှင်းအနီးမှာစီစဉ်ပေးထားတဲ့အဆောင်တွေမှာပညာသင်ကြားတဲ့ကာလတစ်လျှောက်လုံးလာရောက်နေထိုင်ကြရပါတယ်ကျောင်းသားတွေအတွက်ပညာသင်ကြားစေအပါအဝင်နေထိုင်စားသောက်မှုအစုံကုန်ကျစရိတ်အကုန်လုံးကိုတပြေပညာရေးဖောင်ဒေးရှင်းကပဲအကုန်ကျခံတဲ့အပြင်ကျောင်းသားတွေတုံးဖို့လစဉ်ထောက်ပံ့ကြည့်ပါပေးတယ်လို့အမှုဆောင်ဒါရိုက်တာစောမျိုးမင်းသူကပြောပါတယ်ရန်ကုန်လိုကုန်ကျစရိတ်များပြီးတွာလာရေးခက်ခဲတဲ့နေရာမှာကျောင်းသားတွေကိုအခုလိုခေါ်ယူပြီးပညာသင်ကြားပေးတဲ့ရည်ရွယ်ချက်ဟာသူတို့အဓိကဦးစားပေးသင်ကြားရတဲ့ဘာသာရပ်ကိုလက်တွေ့ကွင်းဆင်းလေ့လာနိုင်ဖို့အပြင်နိုင်ငံသားအသစ်စိတ်ဓာတ်မွေးဖွားလာနိုင်ရေးအတွက်ဖြစ်တယ်လို့စောမျိုးမင်းသူကပြောပါတယ
်ရန်ကုန်ကဲ့သို့မြို့ကြီးတွေနော်သူတို့ဒီသူတို့လည်းပိုင်တယ်သူတို့ရဲ့နေရာဒေသလည်းဖြစ်အောင်သူတို့ခံစားလိုတဲ့ခံစားစီလိုတဲ့အရွယ်ချက်လည်းရှိတယ်။အဲ့လိုခံစားစီလိုတဲ့နေရာမှာရန်ကုန်မြို့ကြီးကိုသူတို့ရဲ့စာသင်ခန်းအကြီးတစ်ခုကတည်းကကျွန်တော်တို့ကစဉ်းစားစီခြင်းလဲ။စဉ်းစားပြီးတော့ရန်ကုန်မြို့ကြီးမှာဖြစ်နေတဲ့အဖြစ်အပျက်တွေရန်ကုန်မြို့မှာရှိတဲ့အခွင့်အရေးတွေကိုသူတို့ကလေ့လာရယူသင်ယူပြီးတော့မှအဲဒီအခွင့်အရေးတွေကနေတဆင့်အဲဒီပညာရေးအပိုင်းကိုလည်းကျွန်တော်တို့ကနှစ်ခုပေါင်းတာပေါ့။ဆိုတော့ရန်ကုန် as a classroom ပေါ့နော်။ရန်ကုန်မြို့ကြီးကသူတို့စာသင်ခန်းကဲ့သို့ပြီးတော့ကျွန်တော်တို့ဒီမှာရန်ကုန်ဒီမှာပေးတဲ့ကျွန်တော်တို့ရုံးမှာကျွန်တော်တို့ကျောင်းမှာပေးတဲ့စာသင်ခန်းလည်းနောက်စာသင်ခန်းတစ်ခုပေါ့ဆိုတော့အဲဆရာမတွေစီကနေပြီးတော့စာသင်ခန်းအထက်ကနေပြီးတော့ကျွန်တော်သူတို့လေ့လာနိုင်ဖို့အခွင့်အရေးရှိရမှာဖြစ်တယ်လို့အဲရန်ကုန်မြို့ကြီးသူတို့ရဲ့ကိုယ့်ရဲ့ပတ်ဝန်းကျင်ကနေပြီးတော့လည်းပဲအဲလေ့လာသင်ယူခွင့်ကိုကျွန်တော်တို့ကဖန်တီးပေးချင်တာ
တပြည့်ပညာရေးဖောင်ဒေးရှင်းကစာသင်ခန်းတွေမှာအသုံးပြုတဲ့တင်ယိုညွန်းနှန်းတွေကိုအင်္ဂလိပ်ဘာသာစကားသင်ကြားတဲ့တင်ယိုညွန်းနှန်းတွေကလွဲလို့သူတို့ဟာသူတို့ရေးသားပြုစုတာဖြစ်တယ်လို့ဆော်မျိုးမင်းသူကပြောပါတယ်တင်ယိုညွန်းနှန်းကိုလည်းကျောင်းသားတွေရဲ့လိုအပ်ချက်အပေါ်အခြေခံပြီးရေးဆွဲထားတာဖြစ်ပါတယ်
အဲ့လိုပြုစုတဲ့အခါမှာကျွန်တော်အခြေခံထားတာနှစ်ခုရှိတယ်တစ်တစ်ခုကတော့မြန်မာနိုင်ငံရဲ့အခြေအနေ context appropriate ပေါ့နော်မြန်မာနိုင်ငံရဲ့လူမှုအတိုင်းအဝိုင်းရဲ့အခြေအနေနဲ့ဆက်ဟပ်ပြောညီတဲ့ဟိုစား content သူ့ရဲ့ဘာသာရပ်ဆိုင်ရာအကြောင်းအရာတွေကိုကျွန်တော်တို့ရွေးတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဟိုပို့ပြီးတော့ liberal လွတ်လပ်တဲ့ဆရာနဲ့ကျောင်းသားဆက်ဆံရေးကိုတည်ဆောက်ပေးနိုင်တဲ့ဒီသေယိုအမျိုးအစားပေါ့ဆိုလိုချင်တာကကျောင်းသားတွေကိုကျွန်တော်တို့မေးခွန်းမေးတတ်အောင်ကျောင်းသားတွေကိုကျွန်တော်တို့ critical thinking အကျိုးကြောင်းစီလျော်မှုရှိအောင်စဉ်းစားတွေးခေါ်တတ်အောင်ပြီးတော့သင်ကြားတဲ့အခါမှာလည်းကျောင်းသားတွေရဲ့လိုအပ်ချက်ကျောင်းသားတွေရဲ့ဆန္ဒပေါ်မှာအခြေခံပြီးတော့ student center ပေါ့နော် learner center teaching ပေါ့ဆိုတော့ကျွန်တော်တို့အဲ့ဒီဟာတွေကိုကျွန်တော်တို့အချက်ပေါင်းများစွာကိုကျွန်တော်စဉ်းစားပြီးတော့မှကျွန်တော်တို့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့ကိုယ့်ကိုယ်ရွေးပြီးတော့ရေးတယ
်ဒီကျောင်းမှာသင်ကြားပို့ချပေးတဲ့ဆရာမ9ဦးစလုံးဟာလည်းမြန်မာနိုင်ငံသားကြီးပဲမဟုတ်ပါဘူးဆရာမအများစုဟာနိုင်ငံခြားကနေငှားထားတာကြောင့်ចောင်းသားတွေအနေနဲ့အဲ့ဒီနိုင်ငံခြားကဆရာမတွေရဲ့အတွေ့အကြုံတွေကိုပါလေ့လာသင်ကြားခွင့်ရကြတယ်လို့ဆိုပါတယ်ចောင်းသားတွေအနေနဲ့တပတ်မှ9ရက်အပြည့်စာသင်ကြားရတယ်ဆိုပေမဲ့လည်းပြဋ္ဌာန်းစာအုပ်တွေကြီးပဲအချိန်ပြည့်သင်နေကြရတာတော့မဟုတ်ပါဘူးသူတို့အတွက်အလင်းအသင့်တလို့အထူးဧည့်သည်တော်တွေပြင်ပကပညာရှင်တွေကိုဖိတ်ကြားပြီးဟောပြောပွဲတွေပြုလုပ်ပေးတာလည်းပါဝင်ပါတယ်မတင်စာလင်းတက်ဟာသူလက်ရှိတက်နေတဲ့အဝေးသင်တက္ကသိုလ်ကိုဒုတိယနှစ်မှာခဏနားထားပြီးတပြည့်ပညာရေးဖောင်ဒေးရှင်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ကန့်ကော်ခေါင်းဆောင်မှုနဲ့လူမှုရေးသိပ္ပံကျောင်းမှာတက်နေတဲ့ရန်ကုန်ဒေသခံကျောင်းသူတဦးဖြစ်ပါတယ်။သူကဒီကျောင်းမှာတက်ခွင့်ရတဲ့အတွက်အရင်ကတက်ခဲ့တဲ့အစိုးရပညာရေးစနစ်လို့မဟုတ်ဘဲကျောင်းသားတွေအပေါ်အခြေခံတဲ့ပညာရေးစနစ်ရဲ့အားသာချက်တွေကိုတွေ့ရှိရတယ်လို့ပြောပါတယ
်။တပည့်တို့မြန်မာနိုင်ငံ education system ရဆိုလို့ရှိရင် teachers approach ကများရပေါ့နော်ခုနောက်ပိုင်း student approach ပြောပြမယ်လဲ teacher approach ဆိုတော့ဒီမှာကြတော့ခန်းကောင်မှာကြတော့များသောအားဖြင့်ဆရာမရ questioning လုပ်ခိုင်းတယ်တကူဆိုသူတို့ question ပြန်အောက်ကရပေါ့နော်အဲ့ဟာကတော့ဟို critical thinking လဲပို့ပြီးတော့ကောင်းလာစေရယ်အဲပြီးတော့ဒီ question making အားဖြင့်ပို့ပြီးတော့ဟိုကိုသိချင်တဲ့ဟာလေးသိလာရတယ်ဆရာမပြောတာကိုအကုန်လုံးလက်ခံတာမျိုးမဟုတ်ဘဲနဲ့ပေါ့နော် criticallyနဲ့စာတင်ရတဲ့အတွက် student approach နဲ့တင်ရတဲ့အတွက်ပို့ပြီးတော့ကောင်းတယ်လို့ထင်ပါတယ်ဟု
တ်ဒါကြောင့်လဲနိုင်ငံရေးကိုငကိုကလေးကစိတ်ဝင်စားခဲ့တဲ့သူမအနေနဲ့မူလကကြီးမန်းထားတဲ့လမ်းကြောင်းကနေပို့ပြီးထိရောက်အကျိုးရှိမယ်လို့ထင်တဲ့ဘက်ကိုပြောင်းလဲတင်ယူဖို့ဆုံးဖြတ်လိုက်တယ်လို့အမတ်တင်စာလင်းထက်ကပြောပါတယ
်ဒီကန်းကောမတက်ခင်တော့ရည်ရွယ်ချက်နဲ့အခုကန်းကောတက်နေစင်မှရည်ရွယ်ချက်ကပြောင်းလဲသွားရဲ့ရှင်ပထမဆုံးစချင်းကတမီးကနိုင်ငံရေးစိတ်ဝင်စားတယ်နိုင်ငံရေးစိတ်ဝင်စားတော့ဒီနိုင်ငံရေးစိတ်ဝင်စားရဲ့အပြည့်အဝမှာကိုယ့်ရဲ့ community မှာလည်းဒီ children နေနဲ့ပတ်သက်ပြီးတော့ children development လုပ်နေရပေါ့နော်ဒီပြုတ်ခင်းတို့ဘာလို့မှလုပ်နေရဆိုတော့အစ community development ဘိုင်းနဲ့တမီးစိတ်ဝင်စားလို့ဆိုပြီးတော့လာတက်တာဒီရောက်တော့မှကိုယ့်ရဲ့ရည်မှန်းချက်ကဘာဖြစ်ရလဲဆိုတော့လို့ပြောရမလဲဒီ policy ဘိုင်းကိုပေါ့နော်ပို့ပြီးတော့လေ့လာခြင်းနဲ့ပြီးတော့ဒီgovernment နဲ့ဒီပြည်သူလူတို့ကြမှာ engage လုပ်ပေးရဲပေါ့နော်လူတယောက်ပေါ့ဟုတ်ဖြစ်ချင်တယ် policy ဘိုင်းထောက်ပံ့ပေးရဲလူပေါ့ဟု
တ် community ဆိုတော့အောက်ခြေလောက်တာနေပြီးတော့အခုတစ်သင့်တက်သွားတော့ policy maker
ဟုတ်
ဆင်းလို့ရပါတော့
policy maker အဲ့ဆိုညင်းညင်းတွေးလိုက်တယ်ဟု
တ်ဒီเจ้าမှာတစ်နှစ်တက်ပြီးရင်တော့သူမအနေနဲ့ community leadership and social studies ခေါင်းဆောင်မှုနဲ့လူမှုရေးသိပ္ပံ diploma ရရှိမှာဖြစ်ပါတယ်တဝယ်မျိုးကကြောင်းလာတက်နေတဲ့ဝေယံထွန်းကလည်းအစိုးရကြောင်းမှတက်ခဲ့ရတဲ့ပညာရေးစနစ်နဲ့လက်ရှိတပည့်ပညာရေးဖောင်ဒေးရှင်းမှတက်နေရတဲ့စနစ်ကွာခြားချက်တွေကိုအခုလိုနှိုင်းယှဉ်ပြပါတယ
်ကျွန်တော်ဒီ10နှစ်အထိကကျတော့ကြောင်းမှကတော့ပုံမှန်ပဲပေါ့နော်ဒီဆံမပေးတဲ့ဟာကိုကျက်မယ်ပြီးတော့ဟိုကောင်းကောင်းဖြေနိုင်လို့ရှိရင်အမှန်ကောင်းရမယ်ပေါ့နော်ဆိုတော့တက်ကူမှလည်းထုံနီလကောင်းပဲပေါ့နော်ဟိုအဝေးတင်ဆိုတော့ဟိုကျွန်တော်တို့ကဟိုဆံမတွေတင်တာလောက်ပဲပေါ့အကုန်လုံးမဟုတ်ဘူးတင်တဲ့လောက်ကိုပဲကျက်မယ်ကျက်ပြီးတော့ဖြေမယ်ပေါ့နော်အဲ့လောက်ပဲဆိုဒီရောက်တဲ့အခါမှာကျတော့ဒီမိကုံးပုံစံတို့ဒီဖြေတဲ့ပုံစံတို့ကလုံးဝကွာသွားတယ်။တင်တဲ့ပုံစံကအဆပေါ့နော်။ဆိုဒီမှာကကျတော့ကိုယ့်အကူဒီဆရာကခေါင်းစဉ်တစ်ခုပေးတယ်ပြီးတော့ဒီအဲ့ကိုလုပ်ရမယ့် assignment မှာစီတေးရှိတဲ့ criteria တွေပေးလိုက်တယ်ဆိုလို့ရှိရင်ကိုယ့်အကူ research လုပ်ရတယ်ပြီးတော့အဲ့ထဲမှာကိုတင်တဲ့ကိုအမြင်နဲ့ပြီးတော့ကိုယ့်ရဲ့အဆိုကိုယ့်အကူခိုင်မာကိုတိဆောက်ပြီးတော့ဖြေရတာပေါ့နော်။ဆိုတော့ဒီမှာကကျတော့လွတ်လပ်တယ်ပြီးတော့ပို့ပြီးတော့လည်းလေ့လာမှုကိုကျောင်းသားကိုယ်တိုင် self study ကိုပို့ပြီးတော့တွန်းအားပေးတာပေါ့နော်။ပို့ပြီးတော့ကြည်ကြည်ပြတ်ပြတ်လေ့လာဖြစ်တယ်ပို့ပြီးတော့ကြည်ကြည်ပြတ်ပြတ်ဆွေးနွေးလို့လည်းရတယ်ဆရာဆံမနေနဲ့ဟို state ကျောင်းမှာကျတော့ဒီလိုဆွေးနွေးလို့ရှိရင်အချိန်လည်းမလောက်ဘူးပြီးတော့ဆံမကိုလည်းဒီ တမျိုးဖြစ်စီလို့ဖြစ်တာပေါ့နော်ဒီမှာကျတော့ဆရာနဲ့လောလောလံသဘောမတူရင်မတူဘူးအစရှိတည်ဖြစ်ပေါ့နော်ကျွန်တော်တို့ကစိတ်ကြိုက်လောလောလံဆွေးနွေးလို့ရတယ်ပို့ပြီးတော့လေ့လာမှုတောင်းအားဖြစ်စီတယ်ပေါ့နော် set step
ပညာရေးကိုတံပိုးထားပြီးသားသမီးတွေပညာဓာတ်ဖြစ်လာပြီးသူတို့ရဲ့အနာဂတ်ဘဝအဆင်ပြေရေးအတွက်အိမ်ချမ်းမြေပါပေါင်နံရောင်းချတင် जा ပေးကြတဲ့မိဘတွေရှိသလိုအစိုးရကြောင်းတက်တဲ့ចောင်းသားမိဘတွေဟာလည်းကလေးတွေရဲ့ចောင်းစီရေးကျူရှင်ကိစ္စတွေနဲ့ပဲတစ်နှစ်ပတ်လုံးအချင်းကုန်နေကြတဲ့သူတွေလည်းအများအပြားရှိပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအခုအချိန်မှာစတင်ပြောင်းလဲမယ်ဆိုရင်တောင်အားလုံးအသားကျဖို့အတွက်အနည်းဆုံး10စုနှစ်တခုလောက်အချိန်ယူရလိမ့်မယ်လို့ယူဆကြောင်းပုဂ္ဂလိကစာတင်ကြောင်းမှာစနစ်ကျော်ကြာစပြခဲ့ပြီးလက်ရှိခေါင်းကောင်ခေါင်းဆောင်မှုနဲ့လူမှုရေးသစ်ပိုင်ရဲ့ကျောင်းအုပ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်စုစုနယ်ကတုံ့တက်ပါတယ်
။ကျွန်မကတော့အနည်းဆုံး10နှစ်လောက်တော့ဖြတ်တန်းရမယ်ထင်ပါတယ်။ဟုတ်ဘာလို့ဆိုတော့၅နှစ်အတွင်းမှာ project တစ်ခုပြီးအောင်လုပ်မယ်။ဥပမာ2020မှာ government policy ချမယ်။၅နှစ် project ပေါ့။2025မှာဒီ project ဆောင်မယ်ဆိုတော့၅နှစ်အတွင်းမှာဆောင်ရွက်ဖို့အတွက်လိုအပ်တဲ့ human resource ပေါ့ပညာရှင်တွေ။ဟုတ်။နောက်တခြားဒီ expertise တခြား international expertise ဖိတ်မယ်ပေါ့။အဲ့ဒါဆိုရင်လည်းနောက်ပြီးတော့ကျွန်တော် research တွေလုပ်အောင်မယ်။လက်ရှိရှိနေတဲ့ပညာရေးစနစ်မှာဘယ်ဟာတွေကပို့ပြီးတော့ပံ့ပိုးနိုင်မယ်။နောက်ပြီးတဲ့အခါကျတော့အဲ့စနစ်ပြောင်းတဲ့ဟာကိုနောက်ကနေလိုက်ရမယ်လက်ရှိ government teachers တွေပေါ့။အဲ့ဒီဆရာမတွေကဟိုတန်းပေါင်းများစွာရှိတဲ့ဆရာမတွေပေါ့။အဲ့ဒီဆရာမတွေကို train ရအောင်မယ်ဆိုတော့အဲ့ဒီဆရာမတွေရဲ့ skills တွေတက်လာဖို့အတွက်ဆိုရင်ကျွန်တော်ထင်တာကတော့၅နှစ်အတွင်းမှာဆောင်ရွက်ဖို့ဆိုတာတော့မလွယ်ဘူးပေါ့နော်အဲ့တော့ကျမအနေနဲ့ကတော့အနည်းဆုံးတော့10နှစ်လောက်ထိတော့ကြာမယ်လို့တော့မျှော်လင့်ပါတယ်ဟုတ်
မြန်မာနိုင်ငံပညာရေးစနစ်ရဲ့အားနည်းချက်ကြောင့်နိုင်ငံခြားကလာပြီးအမည်မျိုးစုံနဲ့ဖွင့်နေကြတဲ့အခကျင်းငွေအလွန်များပြားတဲ့အဲ့ဒီပုဂ္ဂလိကစာသင်ကျောင်းတွေမှာတက်ခွင့်ရရေးအတွက်ကျောင်းသားမိဘတွေဟာအပြိုင်ဆိုင်ဝင်ငွေရှောက်ကြတာသူတို့လိုချင်တဲ့ကျောင်းတွေမှာတက်ခွင့်မရလို့စိတ်ပျက်ညှဉ်းညူကြတာစတဲ့အတန်တွေကိုလည်းအမဲလိုကြားနေကြရတာပါအနေဒီအစိုးရတက်လာပြီးမကြခင်မှာပဲပညာရေးစနစ်ကိုပြုပြင်ဖို့စူးစမ်းခဲ့ပေမဲ့အခုချိန်ထိအောင်မြင်မှုမရသေးတဲ့အပြင်အဲ့ဒီပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်တောင်းဆိုဆန္ဒပြကြတဲ့ကျောင်းသားတွေလည်းဖမ်းဆီးထောင်ချခံခဲ့ကြရပါတယ်။တစ်ဖက်မှာအစိုးရရဲ့မူဝါဒပိုင်းဆိုင်ရာဥဆောင်မှုအားနည်းနေသလိုပညာရှင်တွေဘက်ကလည်းပညာရေးစနစ်ကိုဘယ်လိုပုံစံနဲ့သွားတင်နေနိုင်ငံတကာအဆင့်မီအောင်ဘယ်လိုပြုပြင်ပြောင်းလဲမယ်ဆိုတဲ့တူညီတဲ့သဘောထားထွက်လာတာမတွေ့ရသေးပါဘူး။တချို့အကြံပြုချက်တွေဟာလည်းအတိအမှတ်ပြုခြင်းမခံကြရပါဘူး။မြန်မာနိုင်ငံရဲ့ပညာရေးစနစ်နိုင်ငံတကာအဆင့်မီအောင်ဘယ်လိုပုံဖော်မလဲဆိုတော့အစိုးရနဲ့ပညာရှင်တွေဘက်ကတိကျတဲ့သဘောတူညီချက်ထွက်မလာခင်ကြာကာလမှာနှစ်နာနေကြရတာကတော့အနာဂတ်မှာတန်းပြီကိုဥဆောင်မဲ့ကျောင်းသားလူငယ်တွေဖြစ်ပြီးဒီအပေါ်မှာအမျက်ထွက်နေတာကတော့ပညာရေးစနစ်ရဲ့အားနည်းချက်ကိုအခွင့်ကောင်းယူနေကြတဲ့ပုဂ္ဂလိကစာသင်ကျောင်းတွေပဲဖြစ်ပါတယ်ခင်ဗျာ
မြမရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာ
ရရှိမှာပြမမာပြည်သူလူထုရဲ့တခဲနဲ့ထောက်ခံမှုနဲ့အနိုင်ရလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်တန်းအခုနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်။အဲ့တော့ဒီနှစ်နှစ်ပြည့်သွားတဲ့ကာလအတွင်းမှာ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလမှာသူတို့ဂတိကူးရေးပြုခဲ့တဲ့အတိုင်းဘလောက်များဆောင်ရွက်ပေးနိုင်ခဲ့ပြီလဲ။လူထုရဲ့မျှော်လင့်ချက်လူထုရဲ့လူလားချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ပြီလဲ။နောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘလောက်ထိဆောင်ရွက်ပေးနိုင်ခဲ့ပြီလဲ။ဒီအကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြဖို့ထားမယ်ဆိုရင် Daily Life Season လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်၊ကိုယ့်ရဲ့ယူဆ၊ကိုယ့်ရဲ့မိဂုံးတွေကိုစာတိုင်းဖြစ်စီအသံဖိုင်တွေဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323255954ဖြစ်ပါတယ်။ Email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးပြန်ကြမှာတော့ရှင်တွေကိုကြိုးစားပါရစေ
။နာမည်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေညပဲအစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာထွက်လာထူးခြားဆန်းများသတင်းတွေကိုလည်းတင်ဆက်အောင်ပါပါအခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်ကိုအရင်နားဆင်ကြည့်အောင်ပါဒီတစ်ပတ်မှာတော့တက်မရော်ရက်တီချက်ဘယ်လိုမျိုးလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီး VOA မိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်တာဖြစ်ပါတယ
်ဒီကနေ့မလ29ရက်နေ့ဟာတက်မရော်နေ့ပါအရင်ကဖက်စစ်တွေကိုတော်လန်တိုက်ခိုက်ခဲ့တာကိုအမှတ်သားပြုပြီးဖက်စစ်တော်လန်ရေးနေ့နောက်ပိုင်းတော်လန်ရေးနေ့အဲ့ဒီနောက်တမ်ဘရော်နေ့အဖြစ်ပြောင်းလဲသတ်မှတ်ခေါ်ခဲ့ပါတယ်။အာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဖက်စစ်တော်လှန်ရေးနေ့အဖြစ်ခေါ်ဝေါ်အထိမ့်မှအခမ်းအနားကျင်းပနေစေဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီလိုနေ့မျိုးရောက်လာရင်တမ်ဘရော်ကအစီအပြအခမ်းအနားလုပ်ပြီးတမ်ဘရော်ကာကွယ်ရေးဦးစီးချုပ်ကမိခွန်းပြောပါတယ်။အခုနေ့တမ်ဘရော်နေ့မှာလည်းတမ်ဘရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်မိခွန်းပြောပါတယ်။ဒီမိခွန်းဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့နှစ်နှစ်တာကာလတမရော်ခေါင်းဆောင်တွေရဲ့သဘောထားယက်တီချက်ကိုထင်ဟပ်ဖော်ပြတဲ့မိခွန်းလို့လည်းပြောနိုင်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းစဲကာလတမရော်ရဲ့သဘောထားယက်တီချက်ဘာတွေပြောင်းလဲလာသလဲ။ဒါမှမဟုတ်အရင်တိုင်းမပြောင်းမလဲရှိဆဲပဲလားဆိုတာကုဒ္ဒဘလေးလာတင်ပြသွားပါမယ်
။အရင်စစ်ခေါင်းဆောင်တွေနီးတူဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကလည်းမိခွန်းကိုရှေ့ရှေ့လျားလျားပြောပါတယ်။ထုံးစံအတိုင်း1886ခုနှစ်မြမလွတ်လပ်ရေးနဲ့အချုပ်အခြာအာဏာဆုံးရှုံးခဲ့ချိန်ကစဒီကနေ့မြမအချိန်အထိနိုင်ငံသမိုင်းအကျဉ်းနဲ့တက်မတော်သမိုင်းအကျဉ်းကိုပြောပါတယ်။သူပြောခဲ့တာကိုအကျဉ်းချုပ်ပြန်ပြောရရင်1886ခုနှစ်မှာအချုပ်အခြာအာဏာဆုံးရှုံးပြီးသူ့ကြုံဘဝရောက်ရတယ်။နောက်ပိုင်းမြမမျိုးချစ်တွေဟာလွတ်လပ်ရေးရဖို့ကြိုးပမ်းကြတယ်။အဲ့ဒီကာလမြမတွေအတွက်တက်မတော်တရက်ဆိုတာရှိဖို့လိုအပ်တာကြောင့်ဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့ချစ်တွေဟာဂျပန်အကူအညီနဲ့စစ်တင်နန်းတွေတက်တက်မတော်တရက်ထူထောင်ကြရဲနောက်ပိုင်းနေချက်ကိုတော်လှန်အောင်မြင်ပြီးလွတ်လပ်ရေးရခဲ့တယ်လို့ပြောပါတယ်လွတ်လပ်ရေးရပြီးနောက်ပိုင်းနေချက်တွေကသွေးခွဲအုပ်ချုပ်ခဲ့လို့ကျင်းမြောင်းတဲ့လူမျိုးရေးအမြင်ကင်ဆွဲကြလို့ပြည်ရင်းလက်နက်ကိုင်ပဋိပက္ခဖြစ်လာပြီးအဲ့ဒါကိုဗိုလ်ချုပ်ကြီးနေဝင်းကနှိမ်နင်းခဲ့ရတဲ့အကြောင်း1948ခုနှစ်ကစတိုင်းပြည်ကိုအုပ်ချုပ်လာတဲ့ပါလီမန်ဒီမိုကရေစီအစိုးရကလည်းဒီမိုကရေစီကျင့်သုံးမှုအတွေ့အကြုံနဲ့အလေးအကျင့်မပြည့်ဝတာကြောင့်တိုင်းပြည်မတည်မငြိမ်ဖြစ်နေလို့တက်မတော်ကအိမ်ဆောက်အစိုးရအဖြစ်တာဝန်ယူပေးရတဲ့အကြောင်း1960မှာရွေးကောက်ပွဲအနိုင်ရတက်လာတဲ့ပြည်ထောင်စုအစိုးရကလည်းတိုင်းပြည်ကိုကောင်းကောင်းမအုပ်ချုပ်နိုင်တစ်ဖက်မှာလည်းဖက်ဒရယ်မူနဲ့ခွဲထွက်ရေးပြဿနာပေါ်ပေါက်လာတာကြောင့်တက်မတော်ကတော်လှန်ရေးကောင်စီဖွဲ့ပြီးနိုင်ငံတော်အာဏာကိုရယူခဲ့ရတယ်လို့ဆိုပါတယ်အလားတူ1988ခုနှစ်ရောက်တော့နိုင်ငံတွင်းမှာစူပူမှုအရေးအခင်းတွေဖြစ်ပြီးပြည်ပပျော့ကတွေပါလာလို့တက်မတော်ကအခြေအနေကိုဝင်ထင်းခဲ့ရကြောင်းနောက်ပိုင်းဖွဲ့စည်းပုံခြေကံဥပဒေပေါ်ပေါက်အောင်ဆောင်ရွက်ပေးခဲ့ပြီး2010ပြည့်နှစ်မှာရွေးကောက်ပွဲလို့2011ခုနှစ်မှာအနိုင်ရအစိုးရကိုအာဏာလွှဲပေးခဲ့တာအခုဆိုဒုတိယအစိုးရတပ်တန်းကိုရောက်နေပြီလို့ပြောခဲ့ပါတယ်
။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့အဲ့ဒီပြောဆိုချက်ကိုကြည့်ရင်တိုင်းပြည်မှာဆက်အနာရှင်စနစ်ပေါ်ပေါက်လာတာအဲ့ဒီဆက်အနာရှင်တွေကတပ်မတော်ကိုအုံချပြီးတိုင်းပြည်ကိုဖိနှိပ်အုပ်ချုပ်ခဲ့ကြတာဆက်အနာရှင်စနစ်ကြောင့်ပဲတိုင်းပြည်ရဲ့စီးပွားရေးပညာရေးအစအစအရာရာချွတ်ချုံကြပြီးအိမ်ကြီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တောင်အောက်တန်းနောက်တန်းကျခဲ့တာရုပ်စွာအဆုံးဆရာနာရှင်တွေကြောင့်တမတော်ရဲ့တိုက်ခိုက်ရေးစွမ်းရည်တိုင်းပြည်ကိုကာကွယ်နိုင်တဲ့စွမ်းရည်ကျဆင်းခဲ့ရတာတွေကိုသင်ခန်းစာယူပြီးအရေးမြက်လေးလောက်တောင်ထည့်သွင်းပြောသွားတာမကြားကြရပါဘူးမိခွန်းတနေရာမှာတော့တိုင်းပြည်နောက်ကျကြံရတဲ့ကိစ္စပြည်တွင်းလက်နက်ကိုင်ပြည်ပခါကြောင့်ဆိုပြီးတော့ထည့်ပြောသွားတာကိုတော့ကြားကြရပါတယ်အဲ့ဒါနဲ့ခြားနာစွာပဲဗိုလ်ချုပ်မူကြီးမေအောင်လှိုင်ကအရင်ဆရာနာရှင်ဗိုလ်ချုပ်ကြီးနေဝဲဗိုလ်ချုပ်မူကြီးသန်းရွှေတို့လုံသမျှတမတော်ရဲ့ခေါင်းစဉ်အောက်မှာအားလုံးကောင်းတယ်တိုင်းပြည်အတွက်လှုပ်တင်လှုပ်ထိုက်လို့လှုပ်ခဲရတာကြီးဖြစ်တယ်ဆိုတာမျိုးပဲပြောဆိုတာကြားခဲ့ကြရပါတယ်
။ဒီပြောဆိုချက်တွေဟာတက်မတော်စစ်ကောင်းဆောင်တွေရဲ့ဒီကနေ့သမိုင်းအမြင်လို့ပြောရင်လည်းရပါတယ်။အခြားတစ်ဖက်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလက်ရှိသူတို့ရည်တီချက်ကိုထည့်ပြောခဲ့ပါတယ်။ အဲ့ဒါကတော့တက်မရောဟာနိုင်ငံတော်ကာကွယ်ရေးတာဝန်နဲ့အမျိုးသားနိုင်ငံရေးတာဝန်တွေကိုထမ်းဆောင်မယ်ဆိုတာပါ။ ဒါဟာဖွံ့ဖြိုးပြီးနိုင်ငံအတော်များများမှာကျင့်သုံးနေတဲ့ဒီမိုကရေစီစနစ်နဲ့လျော်ညီတဲ့ပရော်ဖက်ရှင်နယ်တက်မတော်ဆိုတာမျိုးနဲ့မတူကွဲပြားခြားနာတဲ့ပုံစံပါ။တနည်းအားမှာတော့တက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမယ်ဆိုတဲ့အရင်စစ်အာဏာရှင်ခေတ်ကအယူအဆကိုပြောဆိုထားပြန်ပါသေးတယ်။ တိုင်းပြည်တည်ငြိမ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ပါမှတိုင်းသူပြည်သားတွေပညာရေးမြင့်မားပါမှပြည်သူတွေနဲ့ဖွဲ့စည်းထားတဲ့တက်မတော်တိုင်းပြည်ဘဏ္ဍာငွေဘတ်ဂျက်နဲ့တည်ဆောက်ရတဲ့တက်မတော်ဟာအစ်မြင့်အင်အားတောင့်တင်းမှဖြစ်ပါတယ်။ဒါဟာရိုးရှင်းတဲ့အယူအဆပါ။အရင်စစ်အာဏာရှင်တွေခေတ်တုန်းကတော့တက်မတော်သာအမိတက်မတော်သာအဖတက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိနေဆိုတဲ့ဆောင်ပုတ Lulla swap yosu yita quin sanya kisava. Democracy cinema. Lulla swap yosu yita quin shire suime. Senior sikane and yi yosu yita bulubi. Dawe yu mu dawe kamu shiame lu sutavare. Tasate, Deborah Bugue on Gunde ka jasin on. A chim ni machine yosu yita muri shire lu sutabi. Darego the ditia a ditiane shimi. Don't yan dwame lu suvare. ဒီအချက်နဲ့ပတ်သက်လို့ထက်သန်းခဲ့တဲ့နှစ်နှစ်တာကာလတမရော်နဲ့ပတ်သက်ပြီးရေးသားတာတွေကိုတမရော်ဘက်ကဥပဒေကြောင့်အရာစုပြီးအရေးယူတာရှိခဲ့ဘူးတလို့လက်ရှိမှာလည်းသတင်းမီဒီယာသမားအများစုတမရော်နဲ့ပတ်သက်ပြီးဝေဖန်ရေးသားဖို့အတော်လေးသတိထားနေကြတာပကတိအခြေအနေပါအားလုံးကိုချုံကုံသုံးသပ်ရရင်အရင်တမရော်ဦးသိန်းစင်ဆိုရလက်ထက် 2011年末到，丹木罗国高内被压，表面表面也的，阿米阿伊卢克拉对内吧的，其他的方面嘞，咱那个台湾大部分的呢，比克亚斯内奥，丹木罗乌丁县所有乌少木奥嘛，直接就要把文给大家嘞，他们买单嘛呗，不论罗拉萨表达的米利亚的，伊达穆里国嘞，所有阿普尼都，非常给吧的，但别没东山书记乌少内阿亚达所有来贴嘛咯，埃罗钱的没有没对呀的咯。 Democracy Federal Bidonzune Kanye, Tamro Pondra Mupiao, Imanjeta, Nangayani Sokwabu, Senator Pubi and Piaulani, the Ayo Mule, Matuya Divajao, Timbia Layavale.
Ringazia, Sidu Omia, Pirin, don't that Bimaro, my Eden Najo, season ten Senija, Mima Bima, Pizamia, Ganago, Nasin and Mavi. ပြောရေးကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ ဖီယိုရီကိုနားထောင်လာတာအနှစ်20ကြာပါပြီတဲ့ဟုတ်ကဲ့အဲ့လိုမျိုးနှစ်ရှည်လာများအားပေးလာတဲ့အတွက်အထူးကျေးဇူးပါကိုထေးရေနောက်ထပ်တော်ရရှင်တယောက်ဖြစ်တဲ့ဗန်လီရဲ့နှင်းကတော့အဖွဲ့လူအဖွဲ့သားတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်သူကမင်္ဂလာပါဒါရိုက်လေလိုင်းအစီအစဉ်ကိုပို့ပြီးတော့ကြိုက်ပါတယ်အထူးကျေးဇူးတင်ပါတယ်လို့လည်းရေးလာပါတယ်ဟုတ်ကဲ့မင်္ဂလာပါလို့ပြန်ပ
ဒီနေ့ကျွန်တော်တို့ဗီဒီယိုရေးကသတင်းတွေလည်းထုတ်လွှင့်ပေးခဲ့သလိုစနေညတိုင်းရိုင်လေးလိုင်းအစီအစဉ်မှာလည်းသမနာအစ်ပေါ်မှာပြည်သူတွေရဲ့ထင်မြင်ယူဆချက်တွေမျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကြီးအကဲတွေဗီဒီယိုပေးတဲ့တွေနဲ့လည်းဆွေးနွေးပေးခဲ့ပါတယ်နော်။ဒေါ်ရရှင်တွေကအဲ့လိုမျိုးတိုင်းရိုင်လေးလိုင်းအစီအစဉ်မှာဝင်ပြီးတော့ဆွေးနွေးကြသလိုကျွန်တော်တို့ ဒီနေ့ကတော့ကျွန်တော်တို့ရဲ့ပြည်တွင်းတုံးသက်ချက်အပြီးမှာတော့လုပ်ပေးစီခြင်းပါတယ်။နိုင်ငံသားတယောက်အနေနဲ့တောင်းဆိုတာပါ။သမ္မတကြီးဦးဝင်းမြင့်ခင်ဗျားလို့ရေးလာပါတယ်။နေဝင်ထွန်းဆိုတဲ့တောင်းဆိုရှင်ကတော့အလွန်မင်္ဂလာရှိတဲ့ရင်းမြစ်အချိန်ကကောင်းဖြစ်ပါတယ်။မြင်ရတာလည်းစိတ်ချမ်းသာစရာကောင်းတဲ့နိုင်ငံကောင်းဆောင်နှုတ်ဦးပဲဖြစ်ပါတယ်ဆိုပြီးတော့ရေးလာခဲ့ပါတယ ဖျော်ရီကထောက်လှမ်းပေးတဲ့အစီအစဉ်လေးနှစ်ပတ်သက်ပြီးတော့တော်ရရှင်နေရေးလာကြတာမှာတော့အမေရိကန်ပဲပြုတ်တယ်ဆိုပြီးပြီးခဲ့တဲ့နှစ်ပတ်သုံးပတ်လောက်တုန်းကကျွန်တော်တို့ဗျူရီကနေပြီးတော့ထောက်လှမ်းပေးသွားတယ်ဒီတွေ့ဆုံမိန့်မြန်ခံတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်နေတော်တော်လေးစာရေးလာကြတာတွေ့ရပါတယ်အမေရိကန်ပြည်သူကယ်လီဖိုးနီးယားမှာနေထိုင်တဲ့မြန်မာနိုင်ငံဘွားဦးမမောင် တော်ရှင်ဒီနီကတော့အမေရိကန်မှာမြန်မာအစားအစာပဲပြောကြောင်းသိရလို့တခြားအစားအစာလေးတွေအကြောင်းလည်းပြောပြပေးပါတယ်ဟုတ်ကဲ့ပါမန်ဒီနီကြီးကျမတို့ဒီအမေရိကန်ပြည်အောင်စုမှာတော့မြန်မာအိနေချင်းအာရှအကုံစုံဆိုင်ကြီးတွေလည်းပေါ်တာမလို့ကျမတို့မြန်မာနိုင်ငံကအစားအသောက်တော်များများတော့ကိုယ့်ဘာကိုယ်လုတ်ပြီးတော့စားလို့ရပါတယ်နော်မြန်မာနိုင်ငံလိုအပြင်ထွက်ပြီးတော့အသင့်ဝယ်စားလို့မရပါနဲ့လေမြန်မာတွေနေထိုင်တာများတဲ့ရက်ွက်အတိုင်းဝိုင်းတွေမှာနှီးစက်ရလူတွေကနေပြီးတော့အိမ်မှာမုတ်လုတ်ပြီးတော့ဥပမာမုတ်ဖတ်ထုတ်လုတ်ရောင်းချတာပဲပြုတ်ပြုတ်ပြီးတော့ရောင်းချတာမျိုးတွေအတုတ်တုတ်ပြီးတော့ရောင်းချတာမျိုးတွေလည်းရှိပါတယ်ကိုယ့်ဘာကိုချက်ပြုတ်တက်တယ်ဆိုရင်လည်းဒီအာရှကုံစုံဆိုင်ကြီးတွေကနေပြီးတော့ဒီဟင်းချက်ဆရာဒီဇာပလာတွေဝယ်ပြီးတော့အိမ်မှာချက်ပြုတ်စားတောက်လို့ရတာမလို့လဲတိတ်ပြီးတော့ခက်ခဲခက်ခဲမရှိလာပါဘူးအခုလိုမျိုးအသင့်ပြုတ်ပြီးသားပဲပြုတ်ကိုလည်းဒီဝယ်စားလို့ရတာမျိုးတွေကမြန်မာပြည်ပေါ်တဲ့ရက်ွက်တွေမှာရနိုင်ပါတယ်အခုတွဲဆုံမြန်မြန်ကန်တင်ဆက်ပေးသွားတဲ့ဥမ္မာမောင်တင်ကတော့နီးစက်ရရရအတိုင်းဝိုင်းနေမှာကပဲနဲ့ဝေးဝေးလိုင်လိုင်မှာနေထိုင်ကြတဲ့မြန်မာပြည်ပါလိုချင်တဲ့အခါမှာရယူလို့ရအောင်လို့ဒီလေမြန်တဲ့တဆင့်ပဲပြုတ်ကိုတင်ဖို့ပြီးရောင်းချပေးနေတာဖြစ်ပါတယ်နော်မြန်မာအစားအစာတွေကြောင့်မြန်မာနိုင်ငံကအစားအစာတွေရောင်းချပေးတဲ့ရေပွဲလေးတွေအကြောင်းလည်းအလင်းအသင်တင်တယ်လို့ကျမတို့ VOA ကမြန်မာပိုင်းကနေပြီးတော့အစီအစဉ်တွေတင်ဆက်ပေးနေပါတယ်။အရှုံးနဲ့လူဆိုတဲ့တော်ရရှင်ကတော့ဒီအစီအစဉ်ကိုနားဆင်ပြီးတော့အစီအစဉ်တင်ဆက်ပေးတာအထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဦးဝင်းမြင့်ဆိုတဲ့တော်ရရှင် Facebook မှာတော်တော်လေးရေးလာတာမှာတော့မြန်မာပဲပြောကဘာလွှဲရမည်ပြောတဲ့တော်ရရှင်တူကလည်းကောင်းလိုက်တာနော်လို့ရေးလာပါတယ်သူကဒီဥမ္မာမောင်တင်ကပဲပြုတ်တွေပြုတ်ပြီးတော့ဒီလေမြန်နဲ့တင်ပို့ပြီးရောင်းချတယ်ဆိုတော့အကြံဉာဏ်ကိုပြောတာပါတီထွင်ချန်ဆနီလန်းရပါပဲတဲ့ဒီတော့ရှင်ရေးလာပါမြန်မာနိုင်ငံကရိုးရာအစားအစာဖြစ်တဲ့ပဲပြုတ်ကိုဒီအမေရိကန်ပြည်အောင်စုမှလည်းအားလုံးကစားကြတယ်ဆိုလို့ဒီစီစဉ်ကိုကြီးစုနားထောင်ကြတဲ့တော်ရရှင်တွေသဘောကျကြပုံရပါတယ်เนาะတကယ်တမ်းကျတော့အဝေးရောက်နေတဲ့မြန်မာတွေလည်းဒီမြန်မာနိုင်ငံကအစားအသောက်တွေကိုမရရအောင်ကြံဖန်ပြီးတော့ချက်ပြုတ်စားတောက်နေကြတာကျွန်မမျက်မြင်ကိုတွေ့ပဲဖြစ်ပါတယ်ဒီနေ့ပေါ်မှာကွန်ပျူတာမြန်မာစာရိုက်တာအခက်အခဲဖြစ်ရလို့အကူအညီပေးပါဆိုပြီးတော့အကူအညီတောင်းစာရေးလာတဲ့တော်ရရှင်ကတော့ဒေါက်တာဆိုင်းတီဟာဖြစ်ပါတယ်။သူကပတ်စင်စကလုံးကိုဇော်ကြည့်နဲ့ရေးလို့မရပါဘူးဆိုပြီးတော့အခုလိုအကူအညီတောင်းလာပါတယ်ရှင်
။နေ့စဉ်အီးမေးလ်သတင်းတော်အတွက်အမှတ်ပုံတွေလက်ခံပေးတာကြောင့်ကျေးဇူးတင်ပါတယ်ခင်ဗျာ။ဒီခုလောက်မေးကျင်ပါတယ်ကျေးဇူးပြုပြီးကူညီပါ။ Microsoft 2016ပါဇော်ကြည့်ဖောင့်နဲ့ရေးတာမှာပတ်စင်ဥပမာဒုက္ခတစ္ဆာတမရအစတဲ့စကလုံးတွေကိုမရေးနိုင်ပဲဖြစ်နေပါတယ်။အခုမှတော့မြန်မာ text နဲ့ရေးနေရပါတယ်။ဒါပေမဲ့တစ်ခါတလေဇော်ကြည့်နဲ့ရေးဖို့အထူးလိုတာကြောင့်မရေးနိုင်ပဲဖြစ်နေပါလို့မမေ့မျော့ပဲ backlog ကိုဘယ်လိုနှိပ်ရမယ်ဆိုတာသိရင်လမ်းပြပေးဖို့မြစ်တာရက်ခံပါတယ်။ကျွန်တော်မိတ်ဆွေဘာသာပြန်ဆရာတွေကလည်း Microsoft 2016ပါဇော်ကြည့် 1 ရှိပတ်စင်ကိုဘယ်လိုလုပ်ရမယ်ဆိုတာကိုမသိလို့ဇော်ကြည့် 1 font ပတ်စင်ကိုအပြေရှားပေးဖို့မြစ်တာရက်ခံပါတယ်။Microsoft 2013 Zoji 1 ပတ်စင်ကိုလုတ်တက်ပါတယ်။တိပါကကျေးဇူးပြုပြီးတော့စာပြန်ပေးပါခင်ဗျာ။ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါဒေါက်တာဆိုင်းတီဟာကိုဖြေကြားပေးမယ်ဆိုရင်တော့အသင့်တော်ဆုံးကကျွန်တော်ရုံမှာကွန်ပျူတာကျွမ်းကျင်တဲ့သူတွေကတယောက်ဖြစ်တဲ့ကိုငင်းချမ်းကိုအခုညီတောင်းရပါတယ်။ကိုငင်းချမ်းရဲ့ဒီဒေါက်တာဆိုင်းတီဟာမေးထားတဲ့အကြောင်းအရာလေးကိုကိုငင်းချမ်းသိရင်ဒေါက်တာဆိုင်းတီဟာကိုပြန်ပြောရှင်းပြပြောနည်းနည်းကိုညီပေးပါအောင်နော်
။ Zoji keyboard ကိုတုံးပြီးတော့မြန်မာစာရေးတဲ့အခါမှာပါဠိပတ်စင်တွေရေးလို့မရတာအတွက်ဖြေးချလိုက်ပါတယ်။ရိုးရိုးပုံမှန်ကီးဘုတ်မှာရှိတဲ့နံပါတ် 1 နဲ့ tab key ရဲ့အပေါ်က tilde key လို့ခေါ်တဲ့ key လေးကိုအရင်နှိပ်ပြီးတော့ကိုလိုချင်တဲ့ပါဠိပတ်စင်အောက်ကစာလုံးလေးကိုရေးရမှာဖြစ်ပါတယ်။ဥပမာမေးထားတဲ့စာလုံးတွေဖြစ်တဲ့ဒုက္ခဆိုရင် tilde key ကိုနှိပ်ပြီးတော့ c ကိုနှိပ်ရပါမယ်။နောက်ထပ်သစ္စာဆိုတဲ့စာလုံးမှာတော့ tilde key ကိုနှိပ်ပြီးတော့ p ကိုနှိပ်ရပါမယ်။နောက်ထပ်တမရဆိုတဲ့စာလုံးမှာတော့tilde key ကိုနှိပ်ပြီး r ကိုနှိပ်ရမှာဖြစ်ပါတယ်။တချို့ပါဠိပတ်စင်တွေကိုတော့နောက်ထပ် keyboard မှာရှိတဲ့ခလုတ်သုံးခုကိုတွဲပြီးနှိပ်ရပါမယ်။ဥပမာဗုဒ္ဓစာလုံးပေါင်းမှာဓာတ်တွေနဲ့အောက်ကပတ်စင်ဓာတ်ဥချိုက်ကို shift control alter နှိပ်ပြီးတော့မှဓာတ်တွေရဲ့ key ဖြစ်တဲ့သက်ဆိုင်ရာခလုတ်ကလေးကိုနှိပ်ပေးရမှာဖြစ်ပါတယ်။
โอเคคุณยังยังพี่ไปอาเจี๊ยสุดไหมอะคุณยังยังพี่จะไปตัวอะไรเนี่ยเราจะใช้ที่ฮะที่คอมพิวเตอร์เนี่ยมาสั่งลงใช้ลูกยามไม่ลงเหรอเนี่ยมาเลยสิไอ้สิ่งแบบนี้สามปีเยาว์อุ้งลูกเบี้ยจะมาเลยเนาะที่บ้านเราอยู่กับสี่สิ่งเนี่ยเป็นเดียวจีหลายตัวราชินีสามีก็เสพยาทุเรียนไปจะมาเลยฉันก็วิวยี่ปีแต่เดียบ้าวิวยี่วันนอดูวันนอดอะไรนี่ก็จะมาในยาวาจีลูกสาวชิบยาจีหลายตัวราชินีก็กูพูดวันที่อามาตัวก็จะมาเนี่ยเป็นเดียบมีมานี่มาพี่เมียเลยโยกอาจารย์เมียตรีท่านไหนบุทุเรียนไปว่าสุดก็สายลาวาเลย
จำไว้กันนะซีซั่นมาแต่ยังตัวปีโป้เนี่ยซีโป้จังเลยกูสุนีปีเดจมาเลยครับไปเลยสุราที่โป้มีสาริกาลุยขันนักเรียกูลูกกูวิญญาณไหนบีโยกาเล็กขันนักกูจะเชื่อมพิจารณาดีโยกาวิญญาณนี้เดสุรากูจะเชื่อมติไหนเนาะดีโยกาสิลูสิเนมังกูเลยมติจัดวิมีจีวะนับบีรอโยกาเล็กขันนักพิจารณาเช่นยาวเกนเนาะโยกาสุยานีระบาร์เลยยามานังเงาลุยตัวเราไม่มาเลยล่าจึงเสียสิมูเรลูลิมิชิจาวาวูเราบีบีโบเนี่ยซีโบเนี่ยกวยแบบมือเรียกเลยใส่มติจาวาวูถ้าจะเซนพี่ยังจะมาอีกแค่นั้นมาที่จะเนี่ยปัตเตอร์จะอย่างรีกูเทียนเซ่ไปเดี๋ยวจะมาเลยที่ปูเรมกูซ่าเอาไปเลยมีโอชุดเดียวกับคนผู้เรียนลูกท้าเต้นเนี่ยสุรากูพี่อภิญญาจีนาวะเจสุจะมาเลยขมยา
โอเคที่จะมาอีกแค่นั้นกูไปเตรียมไปแล้วทั่วเรื่องไปจิมเลยสุราเลยเป็นจ้าไปว่าโอ้เนี่ยแม่เซนจะมาสายละละวะโอเคว่ากูพี่วินเทอร์เองจะเนี่ยตัวราชินีเลยตีเอาโน่ที่มาถ่ายเป็นจ้าไปจิมาเลยเนาะสำหรับดีซีซั่นวันนั้นท่าไปโนเวมาลาเราตรงอ่ะตอนนั้นสิ่งเดินเซไปเจอลูรุเนี่ยเจ้ามาเยี่ยมเยี่ยมแต่จากสิ่งเซมาทุ่มเงินไปบาริเซที่จะพิวอเมซุนอ่ะนั่นต้องเซชักคนในโนเวมาลาเซตรงยันนี่มาแต่เด็กเองสามเจนายเนบีโบซีโบซูพิวเขาเซเนทุ่มเงินไปกี่ลาวากูพิววันที่อังกฤษจะมาดีเมื่อสิ่งจะมาสามเจนไปทำไปเนาะแต่กูที่ไกลไปสิ่งเดียวแต่เด็กเองสามพิพูเช่นนี้ยากเลยใช่ไหมแต่ยังตัวบีโบซีโบรีเล่ปาลูที่โบรีกูกูตาบูบินคือสามพี่อันนบลูทริปูกาโกเอตินเอสุเอจังโอเต้าด้าเต็นโซลูรุเนจามาเยซิซิมาเต็นเซปีทาราพิปาลิเซ่เฟซบุ๊กบอมาเลียนเบอร์ชาจิโลยาวาเลจมารูวิโอเอมยามาวาเว็บไซต์บอมาเลเอไอคาวเซแต่คือสามพี่ในเนบีโบซีโบซูเลคาวเซเนเบียนเบอร์ชาจิโลยาวาเลซิซิเนกูน่าเซอาเปียเดอร์ทูเจสุเตมาเลที่จะไปดูตัวราชินีเอพิซาร์กูที่มาเรียกชื่อมาเรื่องที่จะมาเรียกตัวราชินีกูเลยน้าไปเล่าไปชื่อมาเลยสำหรับวิวในมาวันนี้ยมินแต่จานในวิวซีซันที่สมุรินเปิดตัวอาจารย์เป๋วิบันจีเน่พี่รอวิวกันนี่พี่รอเนี่ยถ้าเจอแล้วสั่งกันมาติดต่อชื่อเรื่องสั่งป้าจีเน่นับเพื่อกู้ทุนจงเนี่ยเลยสิบเจ็ดวันนั่นเองที่นี่เป็นประเทศลูกกว่าที่นี่อยู่สามเจ็ดวันยิ่งพูดได้ยิ่งจริงใจส่วนน้อจะมารู้วิวอีกสายตาบุพเพกว่าเนาะสายการีสับปูเมื่อส่วนวิวอเมริกันแต่ยามาวันสิ้นลงเลยมือเปล่าสายจิตตาแม่เสียงอาจารย์อ่ะยังคงสายจิตสุขสายตาหนังจาวายอีเมลปีบุเมื่อส่วนเป็นมิสเตอร์วิวอีนิวส์ดอทคอมยามาพิมาเป็นสามยาสิ้นสุขยินไหมFacebook ต้องพิจารณาด้วยนี่เลยสมารู้ที่เนี่ยมาพิการเป็นสัญญาสิ่งที่เป็นสายเด็ดขามาเลย Facebook สามยันหามาลาพิจารณาในมาเลยเนาะ Facebook มาฟิวเอ็มมาไว้สามยันหาพิจิตฟิวเอ็มเพิ่มอีกนิวส์เรื่องสามยันหาก็ตัวพิจารณาสมารู้สิ่งของ message ปนนั่นก็เลยมีแม้เช่นไปเลยลาพิจารณาในมาเลยตัวฉันเองสิ่งก็ต้องเปลี่ยนเจนพิจารณามาเลยก็สามยันจูจูนี่มาเองคุณรอเดี๋ยวจะมาเลยตัวราชินีเนี่ยเดี๋ยวเช็ดตัวราชินีกูยามาเดี๋ยวเช็ดเรื่องพวกนี้ชอบยี่เป็ดจะมาเลยสิพี่มีเนี่ยเวจีเจียกับกูที่ยังสูเนี่ยแม่มามาสุริย์ชิตมิลีแม่ตุนตุนเทอด้วยวันนี้ดีเลยสังป้าจะมาเลยสุดเดี๋ยวเนี่ยสาลีกูอยากชิบไปแต่ดูว่าตั้งไปเลยสุดเราไม่พิจารณาเนาะที่ตัวราชินีอ่ะสิ่งที่เราลงใจไปเอามีมาในวิดีโอสุดเดียวทุกอ่ะแต่มิลีตุนตุนเทอด้วยทุกอย่างเนี่ยดูไหนเมื่อเย็นน่ะเดี๋ยวเช็ดเรื่องทั่วแต่มีเรื่องมีตาจุเล่เพื่อช่วยนายมาจิลุสุดท้ายไปได้เลยโอเคปะที่ตัวเราเส้นแม่เล็กเทียมเองสุนอ่ะตีตังเขียนอะไรแต่มีเรื่องต้นต้นเทนมีตาจุเล่ไปตัวตีตังไปเลยสระตียามาวานอ่ะนับไปแล้วที่ก้าเข้าเส้นนี้มาที่ตีตังเนี่ยสาวิโกยิ่งลุตปานจะเปียจะตัวตุยยาวานนับถ้าเขาส่วนเอ็นยามามีจีเบเนเอาหน้าอาศัยยิ่งลุยาเนี่ยมาสาวกพี่ส่งยิบไล่สิจมาเนาะที่เราที่ตัวเราเส้นที่มีมาปาลานี่ตัวเราเส้นตั้งสุดท้ายทุกอย่างที่ยังตุนให้ไม่ยังน่าสุดเลยตัดเชนเลยกูแต่ไม่เลยต้นต้นทุกอย่างไม่เลยด้วยมีแต่ดีเลยสามพี่เนี่ยพี่เอาไปเป็นจมาร์เอง
ဒီတောင်းတဲ့သွားရှင်ဒီအခုဒီတောင်းခံရတဲ့သွားရှင်အတွန်းတွန်းထရောပြီးတော့တဲချစ်ဖြူရေသွားရှင်အားလုံးရောဒီတစ်ချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးနော်မနေ့ကင်းပွင့်နဲ့ပန်းလေးတစ်ခုပို့မွေတာစစ်သမီးလေးရဲ့ပန်းနူးနူးလေးတွေမှာငယ်ကလေးများရဲ့ ကလေးများကြကြခါဘာကြီးတဲ့ဘယ်သူပဲအရာမနိုင်မရရင်တဲ့ကဇနာတပါဟိုနဲ့ဆိုင်ဆုံးချစ်နေတာတရားသမီးလေးသာခံစင်ပေးနိုင်ကြလားရမောင်စိတ်ဆိုင်လား
ထွေးအသင်တီဆိုထားတဲ့တွေ့နိုင်မဲ့အရင်နာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်
ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီအိုအေမြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ voa.internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ဝက်ဘ်ဆိုက်လိပ်စာက bambi.voanews.com ဖြစ်ပါတယ်ဗီအိုကိုလည်းစာရေးကြပါအောင်နော်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
ตมีอึดอยากคันอยู่เยเกดีโกลงนาจินาตบาโอเนไซโดชินิตาติยาตมีเลดาทันเซนเปไนเกราชีเอ็มไซไซเยลาดิเซเนจินิตาซาวราตมี
ကျွန်ရဲ့မြန်မာပြည်မှာပြည်စာများကဏ္ဍပြီးခုတစ်ခါတော့ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငင်းညံကတင်ဆက်မှာပါဒီတစ်ပတ်မှာတော့ဆွစ်ဇာလန်နိုင်ငံကလက်ဝယ်ရနာပြပွဲမှာဒီကိုကာကိုလာပလင်းပုံစံစင်စီထားတဲ့လက်ကင်အိတ်တစ်ခုကိုပြသထားပါတယ်ဒီနှစ်ဧပြီလ၁ရက်နေ့မှာကြာရောက်တဲ့ Easter ပွဲတော်မှာတော့ရွှေ၈၈ကရက်နဲ့လှုပ်ထားတဲ့ရွှေရောင်ယုံကလေးတွေပါဝင်
အယောင်တလက်လက်တောက်ပနေတဲ့ချောကလက်ဥကြီးကိုလည်းထုတ်ရောင်းခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငြင်းညံကစူးစီးပြီးမှတ်အီတန်စင်တဲ့တူပြောပြပါမှာစွစ်ဇာလန်နိုင်ငံပါဆိုမျိုးကလက်ဝယ်ရနာတွေနဲ့နာယီပြပွဲမှာတော့ကိုကာကိုလာပလင်းပုံစံစင်စီထားတဲ့လက်ကင်တစ်ခုကိုပြသထားပါတယ် ဒီပလင်းပုံစံပတ်သက်အိတ်ဟာစိန်အလုံးပေါင်း980ကျပ်စီစဉ်ထားတာဖြစ်ပြီးတော့စုစုပေါင်း120ကျပ်ရရှိပါတယ်။ဟောင်ကောင်လက်ဝယ်ရနာပြုလုပ်သူ Aaron Shu ဖန်တီးတာဖြစ်ပြီးတော့ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းတင်ဖို့စီစဉ်နေပါတယ်။ကမ္ဘာပေါ်မှာစိန်အများဆုံးစီထားတဲ့ပတ်စံရဲ့အဖြစ်မှတ်တမ်းဝင်ဖို့ဖြစ်ပါတယ်။တံမိုးကတော့အမေရိကန်ဒေါ်လာ3သိန်းသတ်မှတ်ထားပါတယ်။ပလင်းထဲမှာလေကလေးတွေပလုံစီတက်နေတဲ့ပုံစံမျိုးလေးဖန်တီးထားပြီးတော့ဖန်ကားတော့ကြီးစံကားနိုင်ပါတယ်။စိန်ရနံနဲ့ကိုကာကိုလာချိုရိုက်တဲ့သူတွေအတွက်အကောင်းဆုံး
အခုလိုပြပွဲကိုထောင်၉၁၈ခုနှစ်ခရဲကကျင်းပလာတာဖြစ်ပြီးတော့ကမ္ဘာပေါ်မှာအရေးအကြီးဆုံးလက်ဝှေ့ယဉ်နာနဲ့နိုင်ပြပွဲတစ်ခုလည်းဖြစ်ပါတယ်။ဒီနေ့ဧပြီလ၁ရက်နေ့မှာကြရောက်တဲ့အီစတာပွဲတော်မှာတော့ရွှေဆက်ရှိကာရန်နဲ့လှုပ်ထားတဲ့ရွှေရောင်ရုပ်လေးတွေအပါအဝင်အယောင်တစ်လက်လက်တောက်ပနေတဲ့ချောကလက်ဦးကြီးတွေပါထုတ်လုပ်ရောင်းချနေကြပါတယ်။ ဒီနှစ်အတွက်အခုလိုချောကလက်ရောင်းရမှုဟာတကဘာလုံးမှာဒေါ်လာဘီလီယံ100ကျော်ရှိမယ်ဆိုပြီးခန့်မှန်းထားတာပါ။ဆက်ရှိကာရက်ရွှေနဲ့လှုပ်ထားတဲ့ရုံချောကလက်အယုတ်ကလေးတွေကိုတော့တစ်ခုကိုဒေါ်လာ20ငါးဒေါ်လာနဲ့ရောင်းချတာဖြစ်ပြီးတောက်တောက်ပြောင်ပြောင်ချောကလက်ဦးကြီးတွေကိုတော့ဒေါ်လာ60နဲ့ရောင်းတာပါ။အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ဘေဗလီဟေးနဲ့ဟောလီဝုဒ်အရက်မှာ
ထားတဲ့ချောကလက်ရုံရုပ်ကလေးတွေဖြစ်ပြီးတော့ရုံနှကောင်ပါတဲ့လက်ဆောင်ဘူးတစ်ခုကို10ဒေါ်လာခွဲလောက်ကြားတင်ပါတယ်
ဟောင်ကောင်မှာအိမ်မွေးထွေးစံတွေကိုပြပခရီးပို့ဆောင်ပေးတဲ့လုပ်ငန်းခေတ်စားနေပါတယ်။ဟောင်ကောင်ထိပ်ချုပ်လုပ်ငန်းရှင်ဆိုမန်၊သူ့ရဲ့ခွေးနှကောင်တင်းတောင်နဲ့ဆန်ဆန်ကိုဂျပန်နိုင်ငံကိုအပန်းချီခီးပို့ဆောင်ပေးခဲ့တာပါ။အဲ့ဒီအတွက်ဒေါ်လာ3000ကျော်ကုန်ကျခဲ့ပြီးတော့သူ့ခွေးနှကောင်နဲ့အတူကိုပိုင်လေးနဲ့ခီးသွားခွင့်ရခဲ့တာပါ။ဒီခွေးလေးနှကောင်ကိုမိသားစုလို့သဘောထားပြီးတော့အဖေအမေကိုအထူးအပန်းချီခီးပို့ပေးရတဲ့သူတွေလို့ပိုင်ရှင်ဖြစ်တဲ့ဆိုမန်ကပြောပါရယ်။ဟောင်ကောင် Life Travel Company ကစီစဉ်ပေးခဲ့တာဖြစ်ပြီးတော့တခြားစီးပွားဖြစ်လေးကြောင်းလိုင်းတွေခီးသွားတာမျိုးနဲ့မတူစေရဘူးလို့လည်းကြေညာထားပါရယ်။စီးပွားဖြစ်လေကြောင်းလိုင်းတွေမှာအိမ်ဝဲတွေဆန်တွေကိုချင်းနဲ့တည်ယူရတာဖြစ်ပြီးတော့အကောက်ခွန်နဲ့ယောဂါကင်းရှင်းကြောင်းအာမခံချက်တွေအများကြီးပါလာရပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကိုသွားမဲ့အပန်းရှိခီးမှာတော့အိမ်ဝဲတွေဆန်တကောင်ကိုအနည်းဆုံးဒေါ်လာ9000လောက်ကျတင်ပါတယ်။ကိုပိုင်လေးနဲ့သွားတဲ့အခါတွေဆန်အကောင့်သေးတယ်ဆိုရင်ပိုင်ရှင်ရဲ့ပေါင်ပေါ်မှာတင်ထားနိုင်ပြီးတော့အကောင့်ကြည့်ရင်တော့လေရဲ့ရှောင်းလန်းနေရာမှာထားနိုင်ပါတယ်။အင်ဝေးတွေဆိုင်ခီးသွားလုပ်ငန်းကိုထပ်မံချဲ့ထွင်ဖို့ရှိပြီးတော့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့နဲ့အမေရိကန်၊ကနေဒါနိုင်ငံတွေကိုပို့ဆောင်နိုင်ဖို့လည်းဆက်လက်ကြိုးပမ်းနေပါတယ်။ဩစတြေးလျနဲ့အင်ဝေးတွေဆိုင်တင်သွင်းဝင်တင်းကျပ်ထားတဲ့နိုင်ငံတွေကိုတော့လောလောဆယ်မှာပို့ဆောင်ပေးနိုင်မှာမဟုတ်ပါဘူ
း။ကဘာဒေါ်လာထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။မနက်မြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခုနှစ်နာရီအထိလိုင်းဒိုမီတာ3040/48တို့ကနေဖမ်းယူနိုင်နေပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြမှာဖြစ်ပါတယ
်။ဆိုမာလီယာနိုင်ငံရှဘဲလ်အောက်ပိုင်းဒေသကစစ်ကန်း၅ခုကိုအဲရှဘဲစစ်သည်ကြွားတွေကတစ်ချိန်တည်းတိုက်ခတ်ခဲ့ကြတယ်လို့မြင်းမြင့်တသီနဲ့အာနာပိုင်းတွေကပြောပါရယ်။ဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ထရက်ကား၂ဆင့်ဟာမိုဂါဒီရှုမြို့တော်တောင်ဘက်ကီလိုမီတာ130အကွာကအဓိကကျတဲ့မြို့တစ်မြို့ဖြစ်တဲ့ဘူလာမာရာကစစ်ကန်းကိုပြစ်မှတ်ထားဖောက်ခွဲတိုက်ခတ်ခဲ့တာလို့အာနာပိုင်းတွေကပြောပါရယ်။အဲရှဘဲစစ်သည်ကြွားတွေကတိုက်ခတ်ပြီးမှဒီကားတွေနဲ့ထပ်မံဖောက်ခွဲတိုက်ခတ်တာပါ။အဲဒီနောက်မကြာခင်မှာပဲဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့အသေးစားပတ်စကားနဲ့အဲ့ဒီမြူနာကဂေါ်ဝန်ဆိုတဲ့ရွာကစစ်ကန်းကိုစစ်သေးကြတွေကထပ်မံတိုက်ခိုက်ပါတယ်။ပါရာဝီကနောက်ထပ်စစ်ကန်းတစ်ခုကိုတော့စစ်သေးကြတွေကမော်တာတွေနဲ့ပစ်ခတ်ပါတယ်။ခေါ်ယိုလေးနဲ့မာရှယ်လေးကဒီအစိုးရဌာနတွေကိုလည်းစစ်သေးကြတွေကတိုက်ခိုက်ခဲ့ပါတယ်ခင်ဗျာ။အမေရိကန်နဲ့တောင်ကိုရီးယားပူးတဲ့စီးရီးလေ့ကျင့်မှုဒီကနေ့တင်းတင်းနေမှာစတင်လိုက်ပါတယ်။Fuel Egan နဲ့ Key Resources စီးရီးတွေကိုမလာလောက်မှာစတင်လေးရှိပေမဲ့ဒီနှစ်မှာတော့တောင်ကိုရီးယားမှာဆောင်းအပ်သည့် Olympic ပြိုင်ပွဲကျင်းပနေတာကြောင့်ရောမြောက်နယ်တောင်ကိုရီးယားကြားဆွေးနွေးမှုတွေစတင်နိုင်တဲ့အခြေအနေမျိုးပေါ်ပေါက်လာအောင်ဆောင်ရွက်နေရတာကြောင့်ကလလောက်ကြံ့ကြာအပီဒီကနေ့မှာစတင်နိုင်တာပါ GA လေးနဲ့အထူးတပ်ဖွဲ့တွေပါဝင်တဲ့ Fuel Egan စီးရီးလေ့ကျင့်မှုကလလောက်ကြာမြင့်မှာဖြစ်ပြီး April လပိုင်းမှာတော့နှစ်ပတ်ကြာ Key Resources စီးရီးလေ့ကျင့်မှုစတင်မှာပါအမေရိကန်ပြည်နယ်ပေးလိုက်တဲ့ရုရှားတန်တမန်ကြီးဒီကနေ့ရုရှားနိုင်ငံကိုပြန်လည်ရောက်ရှိသွားပါပြီခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ဆူမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့မီခဲဒူဗင်စကီဖြစ်ပါတယ်ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ1925 32တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်နေအားလုံးဘေးအန္တရာယ်ကင်းဝေးပြီးကိုရောစိတ်ပါချမ်းသာချမ်းမြေ့ကြပါစေဗီယူကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.